Welcome to the Voice of America in Burmese.
Mingla mnek khin ma shin. Washington Bureau of VOA American tan ga ni 2016 khu ni June 18 ye sani ne ne khin a si sin ni go Myanmar sano jai mne 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thun lwin taw ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနေ့ခင်သတင်းတွေကိုမနက်တန်းထမ်းတဲ့အတူကြီးညာပေးပါပါစီးရီးယားပဋိပက္ခအရေးသမရဥပမာအစိုးရကဝေဖန်တဲ့စာကိုနိုင်ငံခြားရေးဝန်ကြီးဌာနဝန်ထမ်းပေါင်း50ကျော်ကလက်မှတ်ရေးထိုးပြီးတော့ပေးပို့ခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဌာနပဋိပက္ခနဲ့တည်ငြိမ်ရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ရော့ဘင်ဆန်ဟာဂျွန်လ22ရက်နေ့ကနေ25ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်มาဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းကျင
်ကောင်းပါပြီရှင်ရခိုင်ပြည်နယ်မှာပဋိပက္ခဖြစ်နေတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမှာဘလို့နာမည်အသုံးနှုန်းခေါ်ဝေါ်တုံးဆွဲရမလဲဆိုတာကိုမြန်မာအစိုးရကမနေ့ကကုလသမဂ္ဂမှာပထမဆုံးကြိမ်တရားဝင်ပြောကြားလိုက်ပါတယ
် For the sake of harmony and mutual trust between two communities it is advisable for everyone to use the term the Muslim community in Rakhine State
ဒါကတော့ဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်ပြောသွားတဲ့အပြည့်အစုံကိုတည်င်းအစီအစဉ်ပြီးမှထုတ်လွှင့်မှာပါ။ဒါအပြင်မကြခင်ကြားရောက်တော့မဲ့ကမ္ဘာဒုက္ခသည်နေ့အထိမ်းအမှတ်နဲ့ပတ်သက်လို့တိုက်ပွဲတွေမရက်သေးသေးမြန်မာတိုင်းဒေသဒုက္ခသည်တွေနေရက်မပြန်နိုင်သေးတဲ့အကြောင်းကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်တောင်အာဖရိကနိုင်ငံကအသားအရောင်တိုက်ဖြတ်ရေးကျောင်းသားဓုလှုပ်ရှားမှုကြီးနှစ်40ပြည့်မြောက်ခဲ့တာနဲ့ပတ်သက်လို့လည်းတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မနန္နာချန်တို့ကပြောပြမှာပါရှင်။
ဆီးရီးယားနိုင်ငံပဋိပက္ခမှာသမ္မတအိုဘားမားအစိုးရရဲ့ကင်တွယ်ပုံကိုဝေဖန်ထားတဲ့နိုင်ငံခြားရေးဝန်ကြီးဌာနတန်တမန်တွင်နဲ့တာဝန်ရှိသူ50ကျော်လက်မှတ်ရေးထိုးထားတဲ့ရုံတွင်းစာနဲ့ပတ်သက်ပြီးဒါဟာအရင်ကဒါမျိုးမဖြစ်ခဲ့ဘူးလို့မပြောနိုင်ပေမဲ့ဒါဟာတိတ်ကိုဖြစ်ခဲ့တဲ့ဖြစ်ရတခုလို့ဆီးရီးယားနိုင်ငံဆိုင်ရာအမေရိကန်သံမှန်ဟောင်းရောဘတ်ဖို့ကပြောပါတယ်ဆီးရီးယားအစိုးရကိုဆန့်ကျင်ပြီးအမေရိကန်ကပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာအတွက်အမှုတန်း52ဦးလက်မှတ်ရေးထိုးထားတဲ့ပေးဆံနဲ့ပတ်သက်ပြီး2014ခုနှစ်အထိဆီးရီးယားသံမှတ်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာဖို့က VOA ကိုပြောကြားခဲ့တာပါဒီရုံတွင်းစာထဲမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဆီးရီးယားစစ်တပ်ကပဲတိုက်ရိုက်ပြစ်မှတ်ထားတာမျိုးဖြစ်အောင်ဂရုစိုက်ဆောင်ရွက်ဖို့နဲ့လူပေါင်း9သိန်းနီးပါးတေဆုံးခဲ့ရပြီးဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးအရှိန်မြင့်ဆောင်ရွက်ဖို့သမ္မတအိုဘားမားအစိုးရကိုတိုက်တွန်းထားတာပါနိုင်ငံရေးဌာနဝန်ထမ်းတွေတန်တမန်တွေအနေနဲ့ကိုယ့်အထက်တာဝန်ရှိသူတွေကအညှိုးအတင်းနဲ့ပြန်လဲဖိနှိပ်မှာကိုစိုးရင်စရာမလိုပဲအစိုးရရဲ့မူဝါဒတွေနဲ့ပတ်သက်ပြီးသူတို့သဘောမတူတဲ့အကြောင်းအရာတွေကိုထုတ်ဖော်တင်ပြနိုင်ခွင့်ရှိတာကြောင့်ဌာနတွင်သဘောထားမတူသူတွေရဲ့စာအခုလိုတင်ပြရတဲ့စာထွက်လာတာဖြစ်ပါတယ်
ဆီးရီးယားနိုင်ငံတောင်ပိုင်းမှာအမေရိကန်ကကြောတောင်းနောက်ခံပေးထားတဲ့တိုက်ခိုက်လက်နက်ကိုင်ဖွဲ့တွေကိုရုရှားကဘုံကျဲတိုက်ခိုက်ခဲ့တာဟာပြဿနာဖြစ်စေမဲ့လို့ရဖြစ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကရုရှားကိုပြစ်တင်ဝေဖန်လိုက်ပါတယ်။ရုရှားရဲ့လေကြောင်းထိုးစစ်တံခံခဲ့ရတဲ့တိုက်ခိုက်တပ်ဖွဲ့တွေဟာ IS စစ်သွေးကြွတွေကိုတိုက်ခိုက်နေသူတွေဖြစ်တယ်လို့ဝန်ကြီးကာတာကပန်တဂွန်စစ်ဌာနချုပ်မှာကြားသပတေးနေ့ကသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားအနေနဲ့တမင်တတ်တတ်တိုက်ခိုက်တာဆိုရင်တော့ IS အစွန်းရောက်တွေကိုနှိမ်နှင်းဖို့ပြောဆိုချက်နဲ့ကွဲလွဲနေတယ်လို့မတော်တဆတိုက်ခိုက်တာဆိုရင်လေထောက်လန်းရေးတဲ့ညံပြင်းလို့သာဖြစ်လိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာလေကြောင်းစစ်စင်ရေးတွေလုပ်တဲ့အခါအမေရိကန်နဲ့ရုရှားနှစ်နိုင်ငံစလုံးအတွဲဘေးကင်းလုံခြုံမှုရှိစေဖို့ရည်ရွယ်စီစဉ်ထားတယ်။ရည်ရွယ်စီစဉ်ထားတဲ့ဆက်သွယ်ရေးလမ်းကြောင်းကိုလည်းရုရှားစစ်တပ်ကအသုံးပြုခဲ့ပုံမပေါ်ဘူးလို့ဝန်ကြီးကာတာကပြောပါတယ်။အမေရိကန်ကပံ့ပိုးနေတဲ့ဆီးရီးယားအတိုက်ခံတပ်တွေတိုက်ခိုက်ခံခဲ့ရတဲ့အီရန်နဲ့ဂျော်ဒန်နိုင်ငံတွေနဲ့နယ်ချင်းထိစပ်နေတဲ့ဆီးရီးယားနိုင်ငံအယ်တန်ဖ်နယ်ကြားဒေသကိုရုရှားတိုက်လေရင်တွေတိတ်မလာတာကြာပြီလို့လည်းအမေရိကန်အစ်မြင့်အရာရှိတဦးကပြောဆိုခဲ့ပါတယ်
အီရတ်တပ်တွေဟာသတင်းပတ်တော်ကြအပြင်းထန်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတောက်ကြန်နေမှာတော့ IS စစ်သွေးကြွတွေရဲ့ခုခံမှုတွေကိုကျော်ဖြတ်ပြီးဖလူဂျာမျိုးလည်းကိုဝင်ရောက်နိုင်ပြီဖြစ်ပါတယ်မျိုးတော်ဘက်တက်ရဲ့အနောက်ဖက်ကက်ရက်ကဖလူဂျာကို IS စစ်သွေးကြွတွေတင်ပိုက်ထားတာဟာနှစ်နှစ်ကျော်နေပြီဖြစ်ပါတယ် IS အဖွဲ့ရဲ့ဌာနချုပ်တခုဖြစ်တဲ့နေရာကိုအီရတ်အထူးတပ်ဖွဲ့တွေကတင်ပိုက်လိုက်နိုင်ချိန်မှာပဲမဟာမိတ်တပ်ဖွဲ့တွေက IS တွေကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေဆက်ပြီးလုပ်နေတာမို့မဟာဗျူဟာချတဲ့ဌာနနှစ်ခုကိုထိမှန်ခဲ့တယ်လို့ဆက်တနက်လက်နက်ကြီး6လက်ပါပျက်စီးခဲ့ရပါတယ်အီရတ်တပ်ဖွဲ့တွေကမြို့လေကောင်မှာရှိတဲ့ဆော့ဝါဆောက်ဦးကိုတင်ပိုက်နိုင်ခဲ့ကြောင်းမဟာမိတ်တပ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီးခရစ်ဂါဘာကအတည်ပြုပါတယ် အဲ့ဒီနေရာနဲ့အတူမြို့အရှိတောင်မဲ့နေရာတွေမှာ IS တွေထိန်းချုပ်မထားနိုင်တော့တဲ့အတွက်လူဦးရေ 2,000 နီးပါးရှိတဲ့မြို့တွေကလူတွေဟာတချို့တိုက်ပွဲတွေနဲ့ဝေးရကိုထွက်ပြေးဖို့ကြိုးစားလာကြပါတယ်။တချို့ကတော့ဘေးလွယာရောက်ဖို့9မိုင်လောက်ခီးကိုလမ်းလျှောက်နေကြတာပါ။ဒီလိုလမ်းလျှောက်ထွက်ပြေးတဲ့လူတွေကို IS တွေကပိတ်ခတ်ဖို့အတွက်ကြိုးစားတယ်လို့ UNHCR ကပြောပါတယ်။ထွက်ပြေးကြသူတွေထဲမှာ IS တိုက်ခိုက်ရေးသမားတွေရဲ့ဇနီးတွေတားသမီးတွေနဲ့မိသားစုတွေလည်းပါတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းသုံးပတ်အတွင်းဘေးလွယာထွက်ပြေးသူပေါင်း 9,000 ကျော်ရှိနေပါတယ်။မြို့ပေးမည်နေသူဘယ်နှယောက်ရှိတယ်ဆိုတော့အသေးချာမသိရသေးပါဘူ
းမဲဆန္ဒရှင်ပြည်သူတွေနဲ့တွေ့ဆုံပြီးကြာသပတေးနေ့ကပဲတက်ခံခဲ့ရတဲ့ဗြိတိရှားလွတ်တော်မတ်ဂျိုကော့စ်ကိုဗြိတိန်နိုင်ငံရေးအလွှာဘောင်းဆောင်ကတောက်ကြနေမှာလာရောက်ဂါရဝပြုခဲ့ကြပါတယ်ကွယ်လွန်သူလွတ်တော်မတ်ကော့စ်ဟာရွှေပြောင်းဝင်ရောက်လာသူတွေအတွက်အခိုင်အမာရည်တည်သူဒုက္ခသည်တွေကိုအကူအညီပေးသူ EU ဥရောပသမ္မတထဲမှာဗြိတိန်နိုင်ငံဆက်လက်ပါဝင်ရေးလှုံ့ဆော်နေသူဖြစ်ထင်ရှားပါတယ်ကွန်ဆာဗေးတစ်ပါတီဝင်တဦးဖြစ်တဲ့ဝင်ကြီးချုပ်ဒေးဗစ်ကမရွန်ကတော့လေဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်နဲ့အတူတောက်ကြနေကယော့ချာယာမှာရှိတဲ့အမတ်ကော့စ်နေထိုင်ရာမြို့မှာလွမ်းသူပန်းကွေချခဲ့ပါတယ်။အသက်ခံရတဲ့သတင်းကြောင့်ဗြိတိန်တနိုင်ငံလုံးတုံ့လှုပ်ခဲ့ရတဲ့အကြောင်းနဲ့လူမှုအတိုင်းဝိုင်းပေါ်သူမရဲ့တာဝန်ကျေပွန်မှုတိခတ်နိုင်စွမ်းနဲ့ပတ်သက်လို့လည်းချီကျူးဂုဏ်ပြုတဲ့အကြောင်းဝင်ကြီးချုပ်ကမရွန်ကပြောကြားခဲ့ပါတယ်။ပါတီနေရာစလုံးကလွှတ်တော်အမတ်တွေဟာလည်းတောက်ကြနေကလန်ဒန်မြို့တော်မှာရှိတဲ့လွှတ်တော်ပြင်ပမှာဝန်ထဲပူဆွေးသူတွေနဲ့အတူပါလီမန်ရင်ပြင်မြက်ခင်းပြင်ပေါ်ကယာယီဖန်တီးထားတဲ့အမတ်တရနေရာမှာပန်းတွေအမတ်တရစာသားတွေရေးသားခဲ့ကြပါတယ်။ဗြိတိန်ခြေဆိုင်မြန်မာရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ကတော့လွတ်တော်အမတ်အသက်ခံရတာဟာမြန်မာနိုင်ငံအတွက်မိတ်ဆွေကောင်းတယောက်ဆုံးရှုံးရတာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။
UAV ဝိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပဋိပက္ခနဲ့တည်ငြိမ်ရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ရောဘင်ဆန်ဟာဂျူလ22ရက်နေ့ကနေ25ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကဂျူလ18ရက်တောက်ကြနေ့မှာသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံခီးစင်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာဆန်နဲ့အတူမွန်နဲ့ကရင်ပြည်နယ်တွေကိုသွားရောက်ပြီးဒေသခံအစိုးရအရာရှိတွေလူမှုလူဖွဲ့စည်းတာဝန်ရှိသူတွေနဲ့ဒေသရင်းတည်ငြိမ်ရေးဆိုင်ရာစိန်ခေါ်မှုတွေတိုင်းရင်းသားအချင်းချင်းကြားတင်းမာမှုတွေကျော်ပါစေဖို့အတွက်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ရန်ကုန်မှာတော့မတူညီတဲ့လူမှုအတိုင်းအဝန်းတွေကြားပဋိပက္ခတွေဖြစ်လာတဲ့အကြောင်းရင်းတွေကိုဖြေရှားနိုင်ရေးအတွက်အရက်ဖက်လူမှုအဖွဲ့စည်းခေါင်းဆောင်တွေနဲ့အကြံပေးဆွေးနွေးမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။လက်ဆောင်နိုင်ငံခြားရေးဝန်ကြီးရောဘင်ဆန်ရဲ့အားရှခီးစင်ကိုဂျူလ18ရက်နေ့မှာစတင်မှာဖြစ်ပြီးပထမဆုံးတောင်ကိုရီးယားနိုင်ငံကိုသွားရောက်မှာပါ။မစ္စတာရောဘင်ဆန်နဲ့ဆိုးမျိုးတော်မှာဂျူလ20ရက်နေ့21ရက်နေ့တွင်မှာကျင်းပမယ့်အဓိကအချက်များအကာအကွယ်ပေးတာဝန်ခံမှုဆိုင်ရာနိုင်ငံတကာကွန်ရက် Global Network of Responsibility to Protect Focal Points ရဲ့စတမအကြိမ်နှစ်လည်ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။တောင်ကိုရီးယားကလည်းမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးအပြန်မှာတော့လက်ထောက်နိုင်ငံခြားရေးဝန်ကြီးဘော်ဘင်ဆန်ဟာအမေရိကန်အနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကဆန်ဖရန်စစ္စကိုဘေးဒေသကိုတွားရောက်မှာဖြစ်ပါတယ်။အဲဒီမှာဂျူလ28ရက်နေ့ကျင်းပမယ့်ဆွေးနွေးပွဲမှာအာရှဖောင်ဒေးရှင်းအဖွဲ့နဲ့အရှေ့အာရှဒေသရင်း CSO လူမှုလူအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုဆွေးနွေးဖို့ရှိပါတယ်။
တရုတ်နိုင်ငံကအင်ဒိုနီးရှားနိုင်ငံနဲ့စစ်ပဆိုင်ရာဆက်ဆံတွေပြုလုပ်မဲ့အစီအစဉ်ကြောင့်နှစ်နိုင်ငံကြားဆက်ဆံရေးမှာချက်ချင်းလက်ငင်းပြောင်းလဲလာမယ်အလားအလာမရှိဘူးလို့အကဲခတ်တွေကသုံးသပ်ကြပါတယ်။ဒါပေမဲ့လည်းရေရှည်မှာတော့တောင်တရုတ်ပင်လယ်နယ်မြေအတော်များများကိုပိုင်ဆိုင်ကြောင်းပြောဆိုထားတာကိုအင်ဒိုနီးရှားနိုင်ငံစီကထောက်ခံမှုရအောင်ကြိုးပမ်းကောင်းကြိုးပမ်းလာနိုင်တယ်လို့ခန့်မှန်းခဲ့ကြပါတယ်။တရုတ်ဆိုရပိုင်သတင်းမီဒီယာတွေမှာတော့တရုတ်နဲ့အင်ဒိုနီးရှားအနေနဲ့နှစ်နိုင်ငံကြားကိစ္စရပ်တွေရောနိုင်ငံပေါင်းစုံနဲ့ပတ်သက်တဲ့ကိစ္စမှာပါအပြုသဘောဆောင်တဲ့အမြင်တွေဖလှယ်ဖို့နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပုံမှန်နဲ့နဲ့ဆိုင်ဆိုင်ဆောင်ရွက်သွားနိုင်ဖို့မျှော်လင့်ထားတဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးချန်ဝမ်ကွမ်းကိုကိုးကားပြီးတော့ဖော်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းတရုတ်နဲ့အိန္ဒိယချင်းနိုင်ငံတွေကြားတောင်တရုတ်ပင်လယ်တွင်ပိုင်ဆိုင်မှုတွေအငင်းပွားမှုတွေကတော့ဆက်လက်ကြီးထွားနေဆဲဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအကြမ်းဖက်မှုတွေဆက်ဆက်ပြီးမကြာသေးခင်ကာလတွေအတွင်းလူတွေထောင်နဲ့ချီပြီးဖမ်းဆီးနေတာနဲ့ပတ်သက်ပြီးလူခွင့်ရေးကျွမ်းကျင်သူတွေကဝေဖန်လိုက်ပါတယ်။ IS Islamic စစ်သွေးကြော်ရဲ့လက်ချက်လို့တန်တရားရှိရတဲ့ရရဆက်ဆက်တပ်ဖြတ်မှုတွေပေါ်မှာရုတ်တရက်အပြင်းထန်တုံ့ပြန်နေနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရကလူ1,000ကျော်ကိုဖမ်းဆီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့နယူးယောက်အခြေစိုက် HRW လူခွင့်ရဆောင်ကြည့်အဖွဲ့ကြီးကတော့ဒီလူတွေကိုစုံစမ်းစစ်ဆေးမှုတွေအပြည့်အဝလုပ်ပြီးရရှိလာတဲ့အချက်လက်တွေပေါ်မှာအခြေခံဖမ်းဆီးတယ်လို့မထင်သလိုဒီလိုလုပ်တဲ့အတွက်နိုင်ငံတွင်းဖြစ်နေတဲ့အကြမ်းဖက်မှုတွေတိတိတသား short ချနိုင်မယ်လိမ့်မယ်လို့မယုံကြည်ကြောင်းပြောကြားလိုက်ပါတယ်။ရဲအနေနဲ့အတွင်းမှာပဲလူတွေကိုထောင်းနဲ့ချပြီးတတုပ်ပြီးတတုပ်ဖမ်းဆီးတာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာမြင်တွေ့နေရပြီးဒီလိုလုပ်တဲ့အတွက်ဆွဆွဝဝတက်ဖြတ်တာတွေရပ်တန့်သွားမယ်ဒါမှမဟုတ်တရားဥပဒေနဲ့ညီဖြစ်လာမယ်လို့ယုံကြည်လို့မရနိုင်ဘူးလို့ HRW ကပြောပါတယ
်ရုရှားနိုင်ငံရဲ့ပြေခုံပြေအသင်းဟာဩဂတ်လကျရင်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပမယ်နွေရာသီအိုလံပစ်အားကစားပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ခံလိုက်ရပါတယ်ပြေခုံပြေပြိုင်ပွဲကိုကြီးကြပ်ရတဲ့ IAAF အဖွဲ့ကြီးကနေရုရှားပြေခုံပြေအားကစားသမားတွေကိုရှင်ပြိုင်ခွင့်ဆက်ပြီးပိတ်ပင်သွားမယ်အကြောင်းတောက်ကြနေကပဲကြေညာခဲ့တာဖြစ်ပါတယ်
Direct from Washington, the voice of America,
VOA. စနေနေ့ခင်းသတင်းအစီအစဉ်ကိုဒေါက်ခင်မြတ်သက်နဲ့မနန္ဒာချန်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုနားဆင်ရတော့မှာပါ။သမဏဟောင်းဦးသိန်းစိန်အစိုးရလက်ထက်ကဘင်္ဂလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေကြသူတွေနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကမွတ်စလင်လို့သုံးနှုန်းပြောဆိုကြဖို့မြန်မာအစိုးရကကုလသမဂ္ဂမှမနေ့တောက်ကြနေ့ကပထမဆုံးချိန်တရားဝင်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှင်းပန်းနှိပ်စက်မှုတွေအဓိကဖြစ်ပေါ်စေတာဟာဘာသာရေးအခြေခံဝါဒီကြောင့်ဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မိုင်နာကီယိုင်ကသုံးနှုန်းပြောဆိုခဲ့တဲ့အပေါ်မှာတုံ့ပြန်ပြောကြားလိုက်တာလည်းဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဂျနီဗာမှာကျင်းပနေတဲ့32ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်ဒေါ်သက်တင်စာထွန်းကအခုလိုပြောဆိုသွားပါတယ
် For the sake of harmony and mutual trust between two communities it is advisable for everyone to use the term the Muslim community in Rakhine
လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမှာအဆင်ပြေပြီးအပြန်အလှန်ယုံကြည်မှုရဖို့အတွက်ရခိုင်ပြည်နယ်က Muslim အတိုင်းဝိုင်းလို့သုံးနှုန်းပြောဆိုဖို့အတွက်မြန်မာအစိုးရအနေနဲ့အားလုံးကိုအကြံပြုတင်ပြချင်ပါတယ်
။မနေ့ကလူခွင့်ရေးကောင်စီညီလာခံမှာငြိမ်းချမ်းစွာစုဝေးဆန္ဒပြခွင့်နဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မိုင်နာကီယာရဲ့အစီရင်ခံစာအပေါ်မှာမြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံတွေကတုံ့ပြန်ဆွေးနွေးခဲ့ကြတာပါ။ဒီအစီရင်ခံစာမှာဘာသာယူဆတင်းကျပ်တဲ့အခြေခံဝါဒီတွေကြောင့်အကြမ်းဖက်မှုတွေဖြစ်ပေါ်စေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကီယိုင်ကအခုလိုပြောဆိုခဲ့တာပ
ါ Buddhist fundamentalism underlies much of the persecution of the Rohingya people of Myanmar
မြန်မာနိုင်ငံမှာ Rohingya တွေအပေါ်ညှဉ်းပန်းနှိပ်စက်မှုအများအပြားကိုအဓိကဖြစ်ပေါ်စေတာဟာဗုဒ္ဓဘာသာအခြေခံဝါဒီကြောင့်ဖြစ်ပါတယ
်အခုလိုကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မှန်မှန်ကန်တဲ့နာမည်တွေပေးပြီးသုံးနှုန်းပြောဆိုသွားတာကိုမြန်မာအစိုးရကထောက်ခံမှာမဟုတ်ကြောင်းနဲ့အဲ့ဒီလိုမှန်ကန်မှုမရှိတဲ့အမည်တွေသုံးခြင်းအပြင်အခြေအနေတွေကိုပိုးပြီးဆိုးရွားစေကြောင်းမြန်မာအစိုးရကိုယ်စားလှယ်ဒေါ်သက်တင်စာထွန်းကညီလာခံတွင်တုံ့ပြန်ပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဗုဒ္ဓဘာသာအခြေခံဝါဒီဆိုတာမျိုးမရှိကြောင်းအခုလိုညင်းဆိုသွားပါတယ်။
We would like to stress that in Myanmar there is no such thing as Buddhist fundamentalism.
မြန်မာနိုင်ငံမှာဗုဒ္ဓဘာသာအခြေခံဝါဒီဆိုတာရဲ့လို့မရှိပါဘူး။စေတနာမြတ်တန်နဲ့တီးခံမှုအစတာတွေကိုပဲဗုဒ္ဓကနေအဓိကထားပြီးပြောကြခဲ့တာပါ။ဒေါသအမုန်းနဲ့တီးခံတဲ့တရားမရှိတာမျိုးကိုလည်းဗုဒ္ဓကသင်ကြားမပေးခဲ့ပါဘူး။ကျမတို့မြေပေါ်မှာဘာသာအယူအဆတင်းကျပ်တဲ့ဘယ်အခြေခံဝါဒီမဆိုကျမတို့ရဲ့အတိုင်းအဝန်အများစုကနေလက်မခံကြပါဘူ
း။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဇွန်လ13ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာငြိမ်းချမ်းစွာစုဝေးဆန္ဒပြခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မိုင်နာကီယိုင်ကမနေ့ကတင်သွင်းတဲ့အစီရင်ခံစာမှာတော့ဘာသာယူအစတင်းကျပ်တဲ့အခြေခံဝါဒီတွေဟာတကဘာလုံးမှာကြီးထွားလာနေပြီးငြိမ်းချမ်းစွာစုဝေးဆန္ဒပြခွင့်ကိုစိုးရိမ်စရာကောင်းလောက်အောင်ချိန်ချောက်နေကြောင်းတတိပေးပြောကြားခဲ့ပါတယ်ရှင်စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။လာမယ့်တနင်္လာနေ့မှာကြာရောက်မယ့်ကမ္ဘာဒုက္ခသည်နေ့အခမ်းအနားတွေကိုနိုင်ငံတကာမှာကျင်းပဖို့ပြင်ဆင်နေခြင်းမြန်မာနိုင်ငံသားဒုက္ခသည်တွေအနေနဲ့တော့နေရက်ပြန်ဖို့အလန်းဝေးနေစေလို့ဒုက္ခသည်အရေးဆောင်ရွက်ပေးနေသူတွေနဲ့ကရင်တိုင်းရင်းသားကောင်းဆောင်တအူးကပြောဆိုလိုက်ပါတယ်။မြန်မာပြည်ကဒုက္ခသည်ပြည်ထနာဟာလက်နက်ကင်တိုက်ပွဲတွေနဲ့ဆက်ဆက်နေတဲ့အတွက်တနက်တန်တွေမဆဲသရွေ့ဒုက္ခသည်တွေပြန်နိုင်အောင်မှာမဟုတ်ဘူးလို့လည်းထောက်ပြခဲ့ကြပါရဲ့ရှင်။မန္နနာချန်းကအသေးစိတ်ကိုဆက်ပြီးပြောပြမှာပါ
။ကမ္ဘာတဝန်းကဒုက္ခသည်တွေရဲ့အခြေအနေတွေကိုပုံမှန်သတိထားမိလာစေဖို့ရည်ရွယ်ပြီးနှစ်စဉ်ဂျွန်လ20ရက်နေ့ရောက်တိုင်းကမ္ဘာဒုက္ခသည်နေ့အခမ်းအနားတွေကို ုံစံမျိုးစုံနဲ့နိုင်ငံတကာမှာဆင်နွှဲလေးရှိကြပါတယ်။ဒီနှစ်ကြာရောက်တဲ့2016ကမ္ဘာဒုက္ခသည်နေ့ရဲ့ဆောင်ပုဒ်ကတော့ We Stand Together with Refugee ဒုက္ခသည်တွေနဲ့အတူတူယက်တည်ကြမယ်ဆိုတာပါ။ကမ္ဘာတဝန်းဒုက္ခသည်ဥယျာဉ်တမောင်းများစွာထဲမှာမြန်မာနိုင်ငံကဒုက္ခသည်တွေလည်းပါဝင်ပါတယ်။ဘာသာရေးလူခွင့်ရေးနဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်နေရဲဆွန့်ခွာထွက်ပြေးကြရတဲ့မြန်မာဒုက္ခသည်အများစုဟာအိမ်နီးချင်းထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာအဓိကခိုလုံခဲ့ကြရတာဖြစ်ပါတယ်။အဲ့ဒီကနေမှတဆင့် UNHCR အစီအစဉ်နဲ့တတိယနိုင်ငံတွေစီထွက်ခွာကြသူတွေလည်းရှိပါတယ်။ Morrison Johnny ဟာဆိုရင်တချိန်ကထိုင်းနယ်စပ်မှာခိုလုံပူပြီးစစ်ပွဲတွေကထွက်ပြေးကြရတဲ့ IDP ဒုက္ခသည်တွေအရေးအဓိကဆောင်ရွက်ခဲ့သူပါ။လက်ရှိ American ပြည်ထောင်စု Minnesota ပြည်နယ်မှာနေထိုင်နေပေမဲ့အတိတ်ကသူ့အတွေ့အကြုံတွေကိုပြန်ပြောင်းအမှတ်ရနေစေဖြစ်ပါတယ်
။ IDP ဆိုတာပြေးတဲ့လူတွေပြည်တွင်းထဲမှာရှိတယ်ဗျ။ဒီလူတွေကတကယ်တော့ဘာပြေးမှရှိတဲ့လူတွေမဟုတ်ဘူး။နည်းနည်းပြန်ဆိုတာလည်းသူတို့အတွက်မရှိဘူး။ဒီတော့ဒီလူတွေကိုကျွန်တော်ကနေကျန်တဲ့လူနဲ့တွဲပြီးတကားလာသူတို့အဲ့ဒီမိုင်းတွင်းတဲ့တက်ပွဲတွင်းတဲ့ဆွဲထုတ်တချို့ကလည်းတန်ရာနဲ့တချို့ကလည်းယောဂဗျာနဲ့အများအားဖြင့်ကျွန်တော်တွေ့ရတာကတော့ဒီလူကြီးဆက်ကြီးရွယ်ဦးတွေကလေးတွေအဖွားကြီးတွေပေါ့နော်ကျွန်တော်မျက်စိတမတင်ပဲအရှိမဘုံကွဲပြီးတော့အပိုင်းပိုင်းဖြစ်သွားတာတွေတွေ့ရတယ်တော်တော်စိတ်မကောင်းဘူးပေါ့နော်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒီလိုခက်ခဲတဲ့ဘဝလေးတွေကိုကိုကကြော်လွားလာခဲ့တယ်နောက်သူတို့ကလည်းကြော်လွားစေချင်တယ်သူတို့ကလည်းဒီဘက်နေကြတဲ့ပြန်ယူလာတော့လုံခြုံစိတ်ချတဲ့နေရာတွေဒုက္ခသည်စခန်းတွေပေါ်ရပေါ့
လက်ရှိမြန်မာနိုင်ငံမှာလူလူကရွေးချယ်တင်မြှောက်ခဲ့တဲ့ NLD အရက်သားအစိုးရစစ်စစ်တက်လာခဲ့ပါပြီ။ဒါကြောင့်ဆဲစုနှစ်ပေါင်းများစွာနေရဆွန်ခွာထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေကြောင့်အိမ်ပြန်ရတော့မလားဆိုတဲ့မျှော်လင့်ချက်ရောင်ကြီးတွေလည်းတန်းလာနေပါဗျ။သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရအသည့်အနေနဲ့လည်းငြိမ်းချမ်းရေးကိစ္စဟာအဓိကဦးစားပေးကိစ္စရဲ့ဖြစ်တယ်လို့ပြောဆိုထားတာကြောင့်ဒီဒုက္ခသည်တွေနေရပြန်ဖို့ဘလောက်နီးစပ်လာနေပြီလဲ။Morrison Johnny ကတော့နေဆက်ကဒုက္ခသည်တွေအိမ်ပြန်ဖို့အဆင်သင့်မဖြစ်သေးဘူးလို့မြင်ပါတယ်
။အဆင်သင့်မဖြစ်သေးပါဘူး။ကျွန်တော်အင်္ဂလိပ်ဆောက်ပြီးရုံနဲ့မဖြစ်နိုင်ပါဘူး။ကျွန်တော်အများကြီးလှုပ်စရာရှိပါသေးတယ်။ကျွန်တော်လူတွေဟိုစားပြောတာကျွန်တော်တခါမကြောက်ဘူး။မိုင်းပင်နှလုံးရှင်းလို့ရပြီးပြီလေဆိုတာတခါမကြောက်ဘူး။ကြားတာကအခုနောက်ပိုင်းဆိုသနာပေါက်တာပဲကြားနေရတယ်။ဆိုတော့ကျွန်တော်တကယ်လှုပ်ရမယ့်အလုပ်လေးတွေအများကြီးရှိပါသေးတယ်။နှစ်ပေါင်း560နဲ့ချီပြတ်တက်လာခဲ့တဲ့ပြဿနာကိုကျွန်တော်တို့560နဲ့ဖြေရှင်းလို့မရဘူးလေ။ကျွန်တော်ထင်တာခေါင်းဆောင်တွေလည်းသိပါတယ်။ကျွန်တော်ထင်တာတော့တော်တော်လေးတော့စော်သေးတယ်ပေါ့နော်။
လက်ရှိမြန်မာနိုင်ငံကလာရောက်တဲ့ဒုက္ခသည်12,000နေထိုင်ရာအမေရိကန်ပြည်ထောင်စုမင်နီဆိုရာပြည်နယ်မှာအခြေချနေသူကရင်ခေါင်းဆောင်တဦးဖြစ်တဲ့မန်ရောဘတ်ဆန်ကလည်းဒီဒုက္ခသည်တွေအတွက်အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့အခုလိုထောက်ပြခဲ့ပါတယ်
။ဒုက္ခသည်ပြည်ထောင်စုကပြည်ရင်းစစ်နဲ့ပတ်သက်လာတာဟုတ်အဲဒီတော့စစ်ကြောထွက်ပြေးလာတဲ့အတွက်ကြောင့်ဒီစစ်ကိုဆုံးသတ်နိုင်ဖို့အရေးကြီးပါတယ်။အခုကကြာတော့ပဲကတော့မာဒီ27ပြလုံးခေါ်ဒီနေ့တော့သူ့ကောင်းဆောင်ပြီးတော့လွတ်ကြတော့ပါဆိုတော့သူရဲ့ဆုံးဖြတ်ချက်အတိုင်းကိုဒီဘဝတက်ဘဝလိုက်နိုင်ပါ့မလားတကယ်စစ်မဖြစ်လို့ဘုသူရောတာဝန်ယူနိုင်မလားတော်တာပြရရှိတယ်လေဆိုတော့ဒီနေ့အပြစ်ခံရဆက်စားတယ်တမဘာကိုယ်တွေကအမိတ်ပြလို့မရဘူးစစ်တပ်ကိုတော့တိုက်ရှိတော့တိုက်နေပါပဲကရင်တို့မော်တို့ဘာမှဖြစ်သေးတာပဲရှိတယ်ကရင်ဒီဘက်မှာတန်တဲ့စစ်မျိုးတွေကနေတိုင်းသူစီရင်တန်းတိုက်နေတယ်။အဲကြောင့်မို့တကယ်စစ်ပွဲကိုရနိုင်မယ်ဆိုရင်တော့ပြန်တက်ပါလေ။အဲတော့ပြည်ရင်းစစ်မရတဲ့ဒုက္ခတွေပြန်ဒုက္ခပူရောက်သွားမယ်။သူတို့ကမိုင်းနေရှိအောင်ပဲပြန်တော့လို့ရှိရင်အစာဦးအစာစာဝတ္ထီချောင်းမကြီးပြည်ချင်အစာပေါ်ပြ။အဲဘလူရတော်ယူပါလေ။ဒါဆိုရင်ပြည်ရင်းရဲ့ရောက်လို့ဆိုတော့မလွယ်သေးဘူးတကယ်ရ။
လာမယ့်သတင်းပတ်ကြရင်တော့မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ဟာထိုင်းနိုင်ငံကို၃ရက်ကြာတွားရောက်มาဖြစ်ပြီးတော့သူခီးစဉ်အတွင်းမှာဒုက္ခသည်စခန်းတွေကိုတွားရောက်လိုတယ်လို့ပြောဆိုထားပေမဲ့ဘယ်စခန်းတွေကိုတွားမယ်ဆိုတာတော့အတိအကျမသိရသေးပါဘူးအခုလိုပြည်ရင်းစစ်ဖြစ်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းမြန်မာအစိုးရထိတ်တန့်ခေါင်းဆောင်တဦးရဲ့ထိုင်းနယ်စပ်ကဒုက္ခသည်စခန်းတွေစီတွားရောက်มาပထမဦးဆုံးလို့ဆိုနိုင်ပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ဖို့ကတော့မသေးချာမရေရာအခြေအနေမှာရှိနေစေဖြစ်ပါလိမ့်ရှင်
မနေ့ကချမ်းပြပြသွားတာပါအခုတော့ရခိုင်လူငယ်73ယောက်ထောင်ဒဏ်ချမှတ်ခံရတဲ့တင်းကိုပြောပြမှာပါရှင်ရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်ခဲ့တဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့လူငယ်73ယောက်ကိုမနေ့ကစစ်တွေမြို့နယ်တရားရုံးကနေထောင်ဒဏ်3နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်ရခိုင်တပ်မတော် AA နဲ့ဆက်သွယ်ခဲ့တဲ့ရခိုင်လူငယ်တွေကိုတော့မတရားသိအဥပဒေပုံမှဆက်ခွန်တင့်နဲ့အပြစ်ပေးခဲ့တာပါမအေးမှာကျမတို့ VOA သတင်းတောက်ကနေပြီးတော့တရင်ပြပုထားပါရဲ့ရှင်
မြန်မာအစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ရခိုင်တပ်မတော် AA ကိုဆက်သွယ်ခဲ့တဲ့ဆိုပြီးလွန်ခဲ့တဲ့၄လလောက်ကတည်းကဖမ်းဆီးထားတဲ့လူငယ်တွေကိုအခုနောက်ဆုံးတရားရုံးကနေထောင်ဒဏ်စီရင်ချက်တွေချမှတ်ခဲ့တာပါစစ်တွေမြို့နယ်တရားရုံးမှာဒီကနေ့မှပဲရခိုင်လူငယ်၃ယောက်ကိုမတရားသိမ်းဧည့်ပရေပုံမှန်စက်ခွန်တရအလုတ်ကျန်းတဲ့ထောင်ဒဏ်၃နှစ်စီချမှတ်ခဲ့တာဖြစ်တဲ့အကြောင်းအကျိုးဆောင်ရှေ့နေဒေါ်အင်းနုစိန်ကပြောပြပါဗျာ
ဒီလိုဆွဲချက်တွေနဲ့အခါမှာဝန်ခံနေတဲ့အနေအထားကိုရောက်သွားတယ်အဲ့တော့ဝန်ခံတော့ပြည်ထောင်စုမှတ်ခံရတဲ့လူတွေကတော့ပြင်ဆင်မှုပြည့်ပြရတယ်အယူခံတက်ခုမရှိတော့ဘူးသူတို့ဆွဲတာကတော့အေးရခိုင်တက်မတော်နဲ့စက်တင်ပြီးပြည့်ဆွဲတာပါသူတို့ကတော့ယုံကြည်ချက်နဲ့လုပ်တဲ့အလုပ်အပေါ်မှာမင်းရဲ့ဝန်ခံမယ်ဆိုတဲ့စိတ်ဓာတ်နဲ့ဝန်ခံလိုက်တဲ့ပုံပါသူတို့ဆွဲချက်တင်တဲ့အခါမှာအဲဒီလိုညှင်းဆွနေတဲ့မတရားတဲ့အုပ်တွေပုံမှန်ဆက်ခွန်တင်ရဆွဲချက်တင်တဲ့အဖြစ်ရှိလားဆိုတော့ရှိပါတယ်ပေါ့ဒီလိုပဲပြောကြတ
ာဒါပေမဲ့လည်းသက်ဆိုင်ရာမိသားစုတွေကအခုကြီးတောင်းခံခဲ့ရင်တော့အမှုတွေတွေတက်တာရရဥပဒေကြောင်းရဆက်လက်ကြိုးပမ်းသွားဖို့ပြင်ဆင်နေတယ်လို့လည်းအကျိုးဆောင်ရှေ့နေဒေါ်အင်းနုစင်ကပြောပါတယ်အ
ဲ့ဒီကလေးတွေကအဲဒီ၃မိနစ်ဆက်မှတ်တာနဲ့ပတ်သက်ပြီးတော့ဥပဒေနဲ့အညီဟိုပြစ်ဒဏ်ကိုပြင်ဆင်မှုတက်ပေးပါစေတော့ကျွန်တော်တို့ဆောင်ရွက်ပေးဖို့အရှင်းချင်းရှိပါတယ်အဲ့ဒါတော့သူတို့စီမင်းတွေကမေးမြန်းပြီးတော့လာပြောကြပါလိမ့်မယ်ဒီပုံမှန်ကအနည်းဆုံး2နှစ်အများဆုံး3နှစ်ဆိုတော့ပြည်ထောင်ပေါ်မှာပြင်ဆင်မှုပြည့်လို့တော့ရပါတယ်ဝန်ဆန္ဒတဲ့တွေက
နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့မြန်မာနိုင်ငံရဲ့တွဲဖက်အတွင်းရေးမှူးကိုဘိုကြီးကတော့တိုင်းပြည်မှာပြန်လည်တင့်မြက်ရေးကြိုးပမ်းနေတဲ့အချိန်ကာလမှာအခုလိုမျိုးအပြစ်ပေးအရေးယူတာဟာနောက်ပြန်ဆွဲတဲ့လောက်ရဖြစ်တယ်ဆိုပြီးပြောဆိုလိုက်ပါတယ
်ဆိုနေတဲ့အထူးမြောက်ကနေပြီးတော့ဒီမြန်မာနိုင်ငံသူတို့တော်လှန်မှာစိုးရိမ်မတော်လန့်ခြင်းအောင်လို့ထုတ်ထားတဲ့ဥပဒေဒီဥပဒေမျိုးကအခုကြောနေတဲ့ဒီမိုကရေစီစနစ်နဲ့ဆိုရင်မကဲ့ညီတော့ပါဘူးဆက်တုံးနေတာကဘာလို့ပြတ်နေလဲဆိုတော့ဒီမြန်မာနိုင်ငံမှာဒီအစိုးရကတော်လှန်တာကိုမချိန်ဘူးဆိုတဲ့အားမျိုးကိုတော့ပြတ်နေတယ်တယောက်နေပဲနောက်တစ်ခုကဒီတိုင်းသားစီးပွားရေးတွေအတွက်မျိုးသက်တဲ့တင်ရေးအတွက်ဒီဥပဒေကတောက်ချံကြားရေးဖြစ်စေပါတယ်တိုင်းသားတွေရဲ့ကျုံ့ချင်မှုကိုရုတ်ထွက်သွားပြီပါတယ်ဒါကြောင့်မို့ဒီလိုဥပဒေမျိုးကိုအခုချိန်မှာတော့မတော်တင်တော့ဘူးပါတယ်
ဒီကြတဲ့နှစ်အောက်တိုဘာလထဲမှာလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSD ရဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီခေါ်ရှမ်းပြည်တောင်ပိုင်း RCSS SSA ပြည်ရင်မျိုးသားစည်းရုံး KNU နဲ့နောက်ထပ်ကရင်လက်နက်ကိုင်အဖွဲ့တွေကိုလည်းမတရားအသိအဖြစ်ကနေအစိုးရကပယ်ဖျက်ပေးခဲ့တာပါဒါပေမဲ့လည်းရခိုင်လက်နက်ကိုင်အဖွဲ့ AA ကတော့မြန်မာအစိုးရနဲ့လက်နက်ကိုင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေစေဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတဲ့လက်ထက်မှာငင်းရည်အတွက်ဆွေးနွေးနိုင်ဖို့လဲမျှော်လင့်နေတာဖြစ်ပါတယ်ရှင
်။ကျင်းပနေတဲ့လူအခွင့်အရေးနဲ့လူကုန်သိခါနိုင်ငံတကာရုပ်ရှင်ပွဲတော်ဖွင့်ပွဲမှာ Twilight Over Burma ဆိုတဲ့ရုပ်ရှင်ကိုပြသခွင့်ပိတ်ပင်ခံရပါတယ်။နိုင်ငံမှာအရင်ကဖြစ်ခဲ့ဘူးတာတွေကိုမပြောရ၊မရေးရ၊မပြရလို့ပိတ်ပင်တာဟာကုန်သိခါကြီးမာပြီးကမ္ဘာကလေးစားရတဲ့နိုင်ငံတစ်ခုဖြစ်လာအောင်တည်ဆောက်တဲ့နေရာမှာတကယ်ပဲအထောက်အကူဖြစ်စေပါသလားအတိတ်ဖြစ်ရတွေကိုအမှန်တိုင်းပွန့်ပွန့်လင်းလင်းထုတ်ဖော်ရှင်းလင်းပြီးသင်ခန်းစာယူတာကပိုမကောင်းပေဘူးလားကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲအခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါအောင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးemail လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။ဒီကနေ့ညပိုင်းအစီအစဉ်မှာတင်ဆက်မယ့်ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့တောင်အာဖရိကနိုင်ငံမှာနမဲကျော်ကျောင်းသားဒုလှူရှားမှုကြီးအနှစ်40ပြည့်ခဲ့တာနဲ့ပတ်သက်လို့တင်ပြမှာပါ။တောင်အာဖရိကနိုင်ငံမှာအသားအရောင်ခွဲခြားမှုတိုက်ဖျက်ရေးမှာသမိုင်းဝင်တစ်ခုဖြစ်တဲ့ဆိုဝေတိုကျောင်းသားအရေးခင်းဟာနှစ်ပေါင်း40ပြည့်မြောက်ခဲ့ပါပြီ။ကြေကွဲပဲဒီသွေးထွက်တန်ယူတွေကြောင့်ဒီသူတို့နိုင်ငံကအခြေအနေတွေပိုးပြီးကောင်းလာခဲ့တယ်လို့လူကြီးတွေရောလူငယ်တွေပါယူဆနေကြပေမဲ့ပြည့်ပြည့်စုံဖို့ကတော့အချိန်ယူရလိမ့်ဦးမယ်လို့ဆိုကြပါရယ်။ VOA သတင်းတောက် Anita Powells ကဆိုဝေတိုကနေသတင်းပေးပို့ထားတာကိုဦးကျော်စန္ဒာကဆက်ပြီးတင်ပြမှာပါရှင်။
ဝန်ထဲစီအဖြစ်အများကြုံတွေ့ခဲ့ရတဲ့1986ဇွန်လ16ရက်နေ့ဟာတောင်အာဖရိကနိုင်ငံအသားအရောင်ခွဲခြားမှုစနစ်တိုက်ဖျက်ရေးသမိုင်းအတွက်အရေးပါတဲ့နေ့ရက်တစ်ခုဖြစ်ပါတယ်။ Soweto Uprising, Soweto Ludu Ongjwa Mulo Chochare, Dine Ye, Tweson Ye, Pia Dwego. Thamara Jacob Zuma Ga Piyambyo Yen, Dine Go, Lunga Mian Ne Epshe Thamha Chimba Nira Wa.
Heavily armed police opened fire on the students as they were marching peacefully towards
ငါ့ပြေဆုံးခံရတဲ့ရဲတွေကအားကစားရင်ကိုငင်းချမ်းစွာချီတက်လာတဲ့ចောင်းသူចောင်းသားလေးတွေလူစုခွဲဖို့ညှင်းဆန်တဲ့အတွက်ပြစ်ခတ်ခဲ့ပါတယ်။အဲ့ဒီနေ့ကចောင်းသူចောင်းသား200လောက်ဟာအသားအရောင်ခွဲကြတဲ့အစိုးရရဲ့အာဖရိကန်နာဘာသာစကားမသိမနေရပြတ်ထမှုကိုဆန့်ကျင်ပြီးစူဝေတူမျိုးကိုချီတက်လာကြပါတယ်။ရဲတွေဟာချီတက်နေတဲ့ကလေးတွေကိုချိန်ရွယ်ပြစ်ခတ်ခဲ့ပါတယ်။ចောင်းသူចောင်း ူနာမည်ကိုအစွဲပြုပြီးအုပ်စုလိုက်အသက်ခံရတဲ့အဲ့ဒီနေရာမှာပြတိုက်လုထားပါတယ်။အဲ့ဒီတုန်းကအသက်မစီပဲကြံရိတ်ခဲ့သူတွေဟာဒီနေ့မှာတော့အဖိုးအဖွားကြီးပဲရောက်နေရပါပြီ။ဒါပေမဲ့အဲ့ဒီနေရာဖြစ်ရက်ကိုမမေ့နိုင်ကြသေးပါဘူး။ပမ်မိုလိုတိုဟာအဲ့ဒီပြတိုက်မှာအခြေဆိုင်တဲ့စေနပ်ဝန်ထမ်းအဖွဲ့တစ်ဖွဲ့ရဲ့ညှိနှိုင်းရေးမှူးဖြစ်ပါတယ်။အခုကအသက်58နှစ်ရှိပြီဖြစ်တဲ့မိုလိုတိုဟာထိုစဉ်ကခြိတက်ပွဲမှာပါဝင်ခဲ့သူပါ။အဲ့ဒီနေကစနတ်သန်တွေကိုကြားတော့ရုတ်တရက်ပြောက်အိုးလို့သူထင်ခဲ့ပါသတည်းသူ့ဘေးနာကကောင်လေးဆွေးတွေထွက်နေရတွေ့တော့မှစနတ်နဲ့ပြစ်နေပါလားဆိုတာသိခဲ့ရတယ်လို့ဆိုပါတယ်အဲ့ဒီတော့ခင်ဗျားတို့အဲ့လိုအစီခံခဲ့ရတာအပြစ်ခတ်ခံခဲ့ရတာတန်ရက်လားလို့မေးကြည့်တော့သူကခိတတွေ့ဝေသွားပြီးအခုလိုပြန်ဖြေပါတယ
် My kids got education from multiracial schools
ကျွန်တော်လေးက multiracial school လို့ခေါ်ရတာလူမျိုးစုံတက်လို့ရတဲ့ကျောင်းမှာပညာသင်ရတာပါသူတို့ကြတော့ကျွန်တော်ခက်ကလို့အသာရောင်လူမျိုးစားတဲ့အတားအဆီးတွေဘာမှမရှိတော့ပါဘူးကျွန်တော်ငငယ်တုန်းကတော့ဘာလူမျိုးဆိုတာကိုကြည့်ပြီးတော့ဆုံးဖြတ်တာခံခဲ့ရပါတယ်အသာရောင်ခွဲခြားမှုလုံးဝဖယ်ရှားနိုင်ဖို့အချိန်ယူရလိမ့်ဦးမယ်ဆိုတာကိုကျွန်တော်သဘောတူပါတယ်စီပွားရေးစနစ်ထဲမှာကိုဒီခွဲခြားမှုကတာဝန်နေတာပါလို့ပြောသွားတာဖြစ်ပါတယ် apartheid လို့ခေါ်တဲ့အသာရောင်ခွဲခြားမှုရဲ့ကျန်ရည်စဲအစင်လာတစ်ခုကတော့လူမဲចောင်းသူចောင်းသားတွေဟာလူပြူចောင်းသားတွေထဲစီးစီးသာသာဆင်းရဲကြရဲဆိုတာပဲဖြစ်ပါတယ်မိနစ်တုန်းကအခမဲ့ပညာရေးတောင်းဆိုဆန္ဒပြပွဲတွေလုပ်တော့တက္ကသိုလ်ចောင်းသားတွေကဒါကိုအရေးတကြီးပြောဆိုဆွေးနွေးခဲ့ကြပါတယ်ဆက်လက်ပြီးလည်းအခြေအနေဆွေးနွေးနေကြဆဲဖြစ်ပါတယ်1986ကအရေးခင်မှာပါဝင်ခဲ့သူအများစုဟာနောင်တမရကြပါဘူး Florence Kiagne ဟာထိုစဉ်ကအသက်18နှစ်အရွယ်ចောင်းသူတူပါသူကဆန္ဒပြပွဲမှာပါဝင်ခဲ့သူပါအဲဒီတုန်းကလှုပ်ရှားမှုကိုအမြဲတမ်းသတိရနေအောင်ရဲတွေကလှုပ်လိုက်တယ်ဆိုပြီးအခုလိုရှင်းပြပါရတယ်
။ Even now I have a pain at my back that is from
ကျွန်တော်ကမှအခုထိနားနေပါသေးတယ်အဲဒီတုန်းကဒဏ်ရာတွေပါမပြောက်သေးပါဘူးအရိုက်ခံရတာပါသူတို့ကကျမတို့အခန်းတစ်ခုထဲပိတ်လောင်ထားပြီးတော့တစ်သားချောင်းလိုဟာနဲ့ရိုက်ပါတယ်
အဲ့ဒီတော့ကအတွေ့အကြုံဟာသူ့အတွက်အတက်စရာဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ်။အခုတော့သူဟာ Johannesburg မြို့ကကက်သလစ်ကျောင်းတစ်ယောက်မှာကျောင်းဦးဆရာမကြီးဖြစ်နေပါပြီ။သူ့ရဲ့ကလေးနှစ်ယောက်ကိုအဓိကထားပြီးပြောသွားပါတယ်။အကြီးကလေးကအခုတက္ကသိုလ်ရောက်နေပါပြီ။အဲ့ဒီတော့ကသမိုင်းဝင်နေနဲ့ပတ်သက်ပြီးငယ်ရွယ်သူတွေဘယ်လိုမြင်သလဲဆိုတာသိဖို့အသက်15နှစ်ရှိတဲ့ကလေးတူကိုသူမိဘတွေရှိခွင့်တောင်းပြီးတော့မေ့ကြည့်တော့အဲ့ဒီကလေးကအခုလိုပြန်ပြောပါတယ
်။ Let us thank them for what they did for us.
သူများတွေအတွက်ဒီလိုလှုပ်ဆောင်ခဲ့ကြတာသူတို့ကိုကျွန်တော်တို့ကျေးဇူးတင်ရမှာပါ။အခုကျွန်တော်တို့လွတ်လပ်ခွင့်ရှိနေပါပြီ။ဒီတိုင်းပြည်မှာကျွန်တော်တို့ကြိုက်တာလုပ်နေပါတယ်
။ပြီးတော့သူကရှင်းနေဖြစ်နေတယ်လို့လည်းရှင်းပြုံးလေးနဲ့ဆိုပါတယ်။အခုလူကြီးဖြစ်နေရသူတွေအဖို့ကတော့သူတို့ခေတ်အခါတုန်းကဆိုရင်ဒါဟာမဖြစ်နိုင်တဲ့ရည်ရွယ်ချက်ပါ။လူမဲចောင်းသားတွေဟာထိတ်တန့်တက္ကသိုလ်တွေကိုတက်ခွင့်မရပါဘူး။လူပြူရက်ွက်တွေမှာနေထိုင်ခွင့်ရဖို့နေနေသာသာသွားရောက်လက်ပတ်ခွင့်တောင်မရကြပါဘူး။မဲပေးခွင့်မရပါဘူး။သမရဖြစ်နိုင်စရာလည်းအကြောင်းမရှိခဲ့ပါဘူး။အဲနှစ်ပေါင်း40ကြာမြင့်လာပြီးတဲ့နောက်မှာတော့ဒီចောင်းသားလေးနဲ့အတူသူ့စငယ်ချင်းတွေဟာမဖြစ်နိုင်ဘူးဆိုတာဘာမှမရှိတော့ကြောင်းပါခင်ဗျာ
။ဥကျော်စန်သားပြပြသွားတာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Mobile Phone နဲ့website တွေမှာတိုက်ရိုက်နားဆင်နိုင်ပါတယ်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းတိုမီတာ24 kilohertz 12123လိုင်းတိုမီတာ32 kilohertz 9325လိုင်းတိုမီတာ40 kilohertz 9433တို့ကနေတိုက်ရိုက်ထုတ်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာကတော
့ကျမကစကိုင်းတိုင်းကလေးမြို့နယ်မင်းလှကြီးရွာမှာမွေးဖွားခဲ့တယ်။ကျမရဲ့ရွာဟာဆိုလို့ရှိရင်အင်ချီ200ကျော်လောက်တော့ပဲရှိတယ်ကျမတို့ရွာမှာ
ဒါကတော့ဒီတစ်ပတ်အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာသရရှင်ဤအပြည့်စုံနားဆင်ရမှာပါဒါအပြင်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုံးလွှင့်ပေးဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ဒေါက်ခင်မျိုးသက်ကတင်ပြမှာပါရှင
် Nikkei Asia Review ရဲ့တောက်ချန်လေးထုတ်စားဆောင်မှာတော့မြန်မာပြည်ထောင်စုဝန်ကြီးအသစ်ဦးဖေမြန်ကိုမြန်မာနိုင်ငံရဲ့သတင်းမီဒီယာတွေပွင့်လင်းလာဖို့အတွက်ရက်တရာစီမံကိန်းနဲ့ဘာတွေလုပ်နေလဲဆိုတာကိုနီကေးသတင်းတောက်သူရင်းလှထွေးရဲ့မင်းမြန်ချက်ကိုဖော်ပြထားပါတယ်။စာရေးဆရာဘွားကနေပြည်ထောင်စုဝန်ကြီးတာဝန်တွေယူလာရတဲ့ဦးဖေမြန်ကအခုတလကျော်ကြာလာချိန်မှာသူ့တာဝန်မှာသူအသားနည်းနည်းကြာလာပြီဖြစ်ကြောင်းစပြေပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါန်ဆန်းစုကြည်ရဲ့ညွှန်ကြားချက်နဲ့ပြည်ထောင်စုဌာနရဲ့ရက်တရာစီမံကိန်းမှာဝန်ကြီးဌာနတွေအားလုံးနဲ့တွေ့ဆုံပြီးသူတို့ရဲ့လုပ်ငန်းတွေကိုပြည်သူကိုချပြနိုင်မှုအတွက်စလုပ်နေပြီလို့ဆိုပါတယ်။အရင်အစိုးရလက်ထက်ကဝန်ကြီးဌာနတွေကပဲပြောနေတာရှိပြီးအခုအစိုးရနဲ့ပြည်သူနှစ်ဖက်အတန်းကိုကြားရဖို့အတွက်မီဒီယာတွေကလှုပ်ရမှာမို့လူလူရဲ့အကြံဉာဏ်တွေကိုပါကြားရအောင်သတင်းစာတွေအတွက်လည်းပြည်သူအမြင်တွေကိုဖိတ်ခေါ်နေပါပြီလို့ပြောပါတယ်။မကြသေးခင်ကပဲသတင်းသမားတွေဖမ်းဆီးခံရတာထောင်ချခံရတာတွေနဲ့ပတ်သက်ပြီးမေးမြန်းချက်ကိုတော့ဒါဟာလက်ရှိဥပဒေတွေကြောင့်ဖြစ်ရတယ်လို့ရဲတွေဘက်ကအရင်လုံနီးကိုင်းကြီးတွေကိုမပြောင်းကြသေးလို့ဆိုပါတယ်။ဒါကြောင့်ဒီဥပဒေတွေပြန်ပြီးတုံ့တက်ကြဖို့အကြံပေးပါတယ်။အခုအသက်တက်လာတဲ့အစိုးရအဖွဲ့အစည်းကဘာသာမှမကြားဘဲငြိမ့်နေတာမို့ဒေတာရင်းသတင်းတောက်တွေစီကထင်တာမြင်တာရှိအောင်လှုပ်ဖို့အတွက်ပြောဆိုနေတာတွေနဲ့ပတ်သက်လို့တော့ပြန်ကြိုင်းဝင်ကြီးကဝန်ခံလိုက်ပြီးဒါဟာအစိုးရအပြောင်းလဲလုပ်ငန်းတွေကြန့်ကြာနေတယ်လို့ဝင်ကြီးဌာနတွေကသူတို့ဌာနတွေကိုစားပြောခွင့်ရတွေကိုရွေးနေတာကြောင့်မို့လို့ဖြစ်ပါတယ်။ဒါအပြင်လက်ရှိမှာရက်တရာစီမံကိန်းအတွက်စလုံနေပြီးအကူပြောင်းကာလမှာပဲသူတို့အတန်းကိုကြားကြရတော့မှာပါလို့ဖြစ်ကြခဲ့တယ်လို့သူ့တာဝန်ကအစိုးရနဲ့ပြည်သူကြားအဆက်အသွယ်မပြတ်စီဖို့လုပ်ရမှာပါလို့ဖြစ်ကြခဲ့တာကိုဖော်ပြထားပါတယ်။တောက်ချန်နေထုတ် ARD စာဆောင်မှာတော့ဆောင်းမရှင်စောရန်နိုင်ငံ Unseen Pressures Behind Refugees Voluntary Return ဒုက္ခသည်တွေသူ့သဘောနဲ့သူနေရရင်ပြန်ကြတယ်ဆိုရဲနောက်ွယ်ကမမြင်ရတဲ့ဖိအားတွေအကြောင်းကိုရေးသားထားပါတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာဒုက္ခသည်300,000ကျော်ဟာသူတို့သဘောနဲ့သူတို့နေရရင်ကိုပြန်တဲ့နေပြီလို့ထိုင်းအစိုးရကရောအစိုးရမဟုတ်တဲ့ NGO အဖွဲ့တွေကပါထက်တလဲလဲပြောနေကြတယ်လို့ဆိုပါတယ်အခုမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလုပ်နေပြီးငင်းချင်ဆွေးနွေးပွဲတွေပါလုပ်နေတာမို့ထိုင်းဒုက္ခသည်စခန်းတွေကနေရင်ပြန်သူတွေတနစ်တခြားတိုးလာနေတယ်လို့ UNHCR ကမေလာတည်းမှာပဲထုတ်ပြန်ခဲ့တာပါဒုက္ခသည်စခန်းကလာတဲ့သတင်းတွေအရဆိုရင်တော့ဒုက္ခသည်တွေဟာငင်းချင်ဆွေးနွေးနေတာမို့ပြန်ကြတာမဟုတ်ပဲသူတို့ဌာနေမှာလုံခြုံမှုရှိတဲ့ပုံပေါ်လို့ပြန်ကြတာပါတဲ့ဒါအပြင်သူတို့အတွက်အထောက်ပံ့တွေအလျှော့ခံရတာတတိယနိုင်ငံတွေကသူတို့ကိုလက်မခံတာနဲ့ထိုင်းဆိုရဘက်ကဖိအားပေးတာတွေကြောင့်လည်းပါပါတယ်လို့ဆိုပါတယ်။ဒီဒုက္ခသည်တွေအိမ်ပြန်နိုင်မှုအတွက်ပြင်ဆင်တဲ့အနေနဲ့ကရင်ပြည်နယ်တွေကဒုက္ခသည်တွေနဲ့ပြည်ရင်းဥယျာဉ်ရွှေ့ပြောင်းအခြေချတဲ့ IDP တွေအတွက်အိမ်တွေကိုစောင့်နေပြီးအခုလိုပြင်ဆင်နေပေမဲ့လည်းဒုက္ခသည်အများစုဟာတိုက်ပွဲတွေကြောင့်ထွက်ပြေးလာကြတာမို့သူတို့နေရရင်းကရွာတွေနဲ့သူတို့လေယာဉ်တွေကိုအခုထိတက်မတော်ကသိမ်းယူထားစေမို့မပြန်ချင်းကြပါဘူးလို့ဆိုပါတယ်ဒီထဲမြန်မာဆွေအကိုရိုင်းရဲ့အခုလိုသိမ်းဆီးထားတဲ့မြေယာအငင်းပွားမှုနဲ့ပတ်သက်တဲ့မူဝါဒကလည်းရှင်းလင်းပြတ်သားမှုမရှိဘူးလို့ဝေဖန်ပါတယ်ထိုင်းဆွေကတော့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲတွေလုပ်နေတာမို့ဒီဒုက္ခသည်တွေကိုဆက်ပြီးလက်ခံထားခြင်းမို့မရပါဘူးဒါပေမဲ့လည်းဒုက္ခသည်တွေကိုသူတို့နေရရင်မှလုံခြုံစိတ်ချမှုရှိရဲဆိုတာကိုအာမမခံနိုင်တဲ့၍သူတို့တဘောနဲ့သူတို့ပြန်ကြတယ်ဆိုရတဲ့အတင်းအရမပြန်ခိုင်းတာမျိုးပဲဖြစ်နေမယ်လို့ဝေဖန်နေကြတဲ့အကြောင်းဖော်ပြထားပါတယ်
အခုဆက်လက်ပြီးတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင
်ဒီကနေ့နဲ့တင်ပြမယ် idiom အသုံးက
hit below the belt
ဖြစ်ပါလေစာလုံးပေါင်းက hit hit ကရိုက်တာထိတာထိုးတာBELOW below ga outpe THE the BELT belt ga gaba so ro squat thung ye dai yai de be ga gaba out pain go thu da bo di thong ga lewei bwe ga ni sin tet la de lu shin pya pya si lewei bwe si min dwe ya lewei thu du dwe ha lu go andiye phit si me khanda go asai pain tshu go thu gwe ma shi ja ba bu athu thi phyin kha out pain won pain nya go bo အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါလေ။နေ့စဉ် ADM အသုံးမှာလည်းဒီသဘောတိုင်းပါပဲ။ Hit below the belt အသုံးဟာလူတို့လိုက်နာဆောင်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နည်းနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့။လူတို့ကိုထိခိုက်နင်နာအောင်လုပ်ရမှာစီးမဆောက်တာမျိုးလို့လည်းဆိုနိုင်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Crow ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
Larry ကအပြစ်အလုံးဟာ Jane ကြောင့်လို့ပုံချတာတကယ်မဟုတ်တဲ့နဲ့အပြုမူပါပဲ။ Jane ကနေမကောင်းဖြစ်နေလေတော့သူ့ဘောအလုံးပုံချတာတော့မတရားဘူးဘောလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault. She was not well, so it's not fair to put the blame on her.
လူတူဘောမတရားနည်းနဲ့အနိုင်ယူတယ်ဆိုရင် ADM အသုံးရဘယ်လိုပြောမလဲ
Hit below the belt.
သူပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တယ် idiom အသုံးမဲ့ဖြစ်ပါလေ
။အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါ။ American ပြည်ထောင်စုနဲ့ကမ္ဘာတဝန်းမှာရှိတဲ့အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့အင်ဂျူရောမှာအမျိုးသမီးများအခြေပြုညီလာခံကိုပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့ကကျင်းပခဲ့ရမှာသမ္မတအိုဘားမားကအမျိုးသမီးတွေဒန်းတူအခွင့်အရေးရရှိရေးဟာလူအဖွဲ့အစည်းအတွက်အရေးကြီးကြောင်းပြောကြားသွားပါတယ်။သမ္မတအိုဘားမားရဲ့ဒီပြောကြားချက်တွေကိုကောက်နှုတ်ပြီးတော့ဒီသတင်းပတ်အတွက်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြထားပါတယ်ရှင
် It was almost 100 years ago that Alice Paul and her fellowSuffragists were arrested for picketing outside the White House for the right to vote. Today, women make up more than half of the electorate. For the first time in history, a woman is a major party's presumptive presidential nominee.
Longeren Nidia Nibaga, Alice Paul, and Lushaz Greha, the Mudimia, Mepi Banguin, Yashibo, Imbiro Sima, Sanab Yagara, Chepare. Ganesu, American Angama,မဲပေးနိုင်သူစုစုပေါင်းရဲ့တဝက်ကျော်ဟာအမျိုးသမီးတွေဖြစ်နေပါပြီ။တမိုင်းမှာပထမဦးဆုံးအကြိမ်အဖြစ်လဲအဓိကနိုင်ငံရေးပါတီတစ်ခုရဲ့သမ္မတလောင်းဖြစ်မဲ့သူဟာအမျိုးသမီးတူဖြစ်နေပါတယ်။ဒါအပြင်ပထမဦးဆုံးအကြိမ်အမျိုးသမီးများစည်းလုံးညီညွတ်မှုအခြေပြညီလာခံကိုလည်းအင်ဂျူရောမှာကျင်းပနေတာဖြစ်ပါတယ်
။အဲ့ဒါကတော့အင်ဂျူရောမှာဇွန်လ14ရက်နေ့ကပထမဦးဆုံးကျင်းပခဲ့တဲ့အမျိုးသမီးအခြေပြညီလာခံမှာသမ္မတဥပမာကပြောကြားခဲ့တာဖြစ်ပါတယ်။သမ္မတဂရောမီရှယ်ဥပမာနှင့်တခြားအထင်ကြီးအမျိုးသမီးတွေအဓိကပါဝင်တဲ့လူ9000ရှိတဲ့ပြည်သက်ကိုသမ္မတကပွင့်ပွင့်လင်းလင်းပဲအမျိုးသမီးရဲ့ထောက်ခံသူရဲ့မျက်နှာကိုကြည့်ခြင်းရင်သူ့မျက်နှာကိုပဲကြည့်ပါလို့လည်းသမ္မတကပြောခဲ့တာဖြစ်ပါတယ်။အရင်ခေတ်ကအမျိုးသမီးကြီးတွေဝိုင်းဝန်းကြိုးပမ်းခဲ့ကြလို့အခုအခါမှာအမေရိကန်လူအဖွဲ့အစည်းမှအသီးအပွင့်တွေကိုအမျိုးသမီးတွေခံစားနေကြရပြီလို့လည်းထောက်ပြခဲ့ပါတယ်။
The year I was born, In 1961, women made up less than 40% of college students. Today, you earn almost 60% of college students.
ကျွန်တော်မွေးတဲ့1962ခုနှစ်တုန်းကကောလိပ်ကျောင်းသားအလုံးရ40ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။ဒီနေ့ဆိုရင်60ရာခိုင်နှုန်းသောအမျိုးသမီးဘွဲ့ရတွေဟာအမေရိကန်လုပ်ငန်းခွင်တစ်ခုလုံးရဲ့ထက်ဝက်ကျော်မှာဝင်ရောက်လုပ်ကိုင်နေကြပါတယ်
။ဒါအပြင်တချို့ကအမျိုးသမီးတွေဖိနှိပ်ခံခဲ့ရပြီမဲ့လို့လေအခုခါမှာအမေရိကန်အမျိုးသမီးတွေအနေနဲ့ကိုချမကိုဖန်တီးနိုင်ခွင့်ရကြပြီလို့လေသမရကပြောခဲ့ပါတယ
်။ In the old days women actually needed a husband to open a credit card.
Today ယင်းခေတ်တုန်းကအမျိုးသမီးတူအနေနဲ့ခင်မွန်းစီမှ credit card ရှောက်ခွင့်ရှိခဲ့တာဖြစ်ပါတယ်။မျက်မှောက်ခင်မှာတော့အမျိုးသမီးတွေအိမ်ထောင်ပြုခြင်းစိတ်သိမ့်မရှိကြတော့ပါဘူး။သူတို့ကြိုက်နှစ်သက်တဲ့လူတွဲမှယူကြမဲ့အနေအထားမျိုးရှိပါတယ်။ဒီနေ့အာဂါသားကိုသွားရောက်နိုင်ခဲ့တဲ့အမျိုးသမီးပေါင်း60နီးပါးရှိပါတယ်။ကျွန်တော်ငငယ်တုန်းကအထက်တန်းကျောင်းအားကစားမှပါဝင်တဲ့ကျောင်းသူပေါင်း3000တာရှိခဲ့ပါတယ်။အခုတော့ဥပဒေသတ်မှတ်မှုကြောင့်3000ကျော်ရှိနေပါပြီ။အမေရိကန်ရဲ့လူအဖွဲ့အစည်းအလွှာအစည်းကြီးမှအမျိုးသမီးတွေဥဆောင်နေကြပါပြီ
။အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့နှစ်50နောက်ပိုင်းမိသားစုအနေအထားတွေဟာလည်းပြောင်းလဲလို့လာခဲ့ပြီလို့သမ္မတကပြောခဲ့ပါတယ
်။ Those days when the average family was a dad who went to work every day and a mom who stayed at home and did all the unpaid labor.
ဒီကိဘီရုံကသမမိသားစုတွေမှာအဖေကအလုပ်ထွက်လုပ်တယ်အမေကအိမ်မှာနေပြီးဘာမှဝင်ငွေမရှိတဲ့အိမ်အလုပ်ကိုကျုံလုပ်ကြရတယ်ဒီကနေ့မှာတော့အဲ့လိုမဟုတ်တော့ပါဘူးမိသားစုတွေမှာပုံစံပြောင်းလဲနေပါပြီ
ခုလိုအမျိုးသမီးတွေလုပ်ငန်းကဝင်ဝင်ကြတာများလာပြီးဖြစ်တဲ့အတွက်ကြောင့်ဒန်ဒူလာစာရရှိရေးမိသားစုဆေးခွင့်ခံစားခွင့်ရရှိရေးนี่คลีทิ้งก็ทอดปั่นยัดชีซะทะเพียงคันซ้ากล้วยฤยัดชีผู้เลยตะสัญญาลุงงานฤอนิเนี่ยอควินอี้ฤไปติ่นบีหลุเลยตมระก็อลีอเนไตต้นเกบาร์ดิมิสเตอร์โอบามาตมระผิดละเดอคุชินิตากาละฤมานักงานจายพอลิซีเยอุซาเปตยักก็จ้ามาดันดูอควินอี้ยัดชีผู้เบဖြစ်ပါတယ်ถ้าจอมูเลยอมยุติฤบัวမြင့်တင်ไปနိုင်ผู้အစိုးရတွေစီးပွားရေးလုပ်ငန်းတွေနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုအထောက်အကူပြုတဲ့အဖွဲ့အစည်းတွေအတွက်နိုင်ငံတကာမှာဒေါ်လာတန်း50ကူညီပေးဖို့ကိုလည်းအင်ဗျူတော်ကကတိပေးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေအခွင့်အရေးတိုးတက်မှုရရှိပေးမယ်လို့လည်းကမ္ဘာတစ်ဝှမ်းရှိနိုင်ငံတွေမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရစေဖြစ်တာတွေ့ရတယ်လို့သမ္မတကပြောပါတယ်
။ Everybody has a role to play in America.And even as we make progress at home, we look abroad and we know that any country that oppresses half the population
American ပြည်ထောင်စုမှာတော့လူတိုင်းကိုယ်တိုင်းပါဝင်ခြင်းနဲ့အခွင့်အာဏာကပါဝင်ခွင့်ရကြပါတယ်။ဘုလိုကိုယ်နိုင်ငံအတွင်းမှာတိုးတက်မှုတွေရရှိနေပေမဲ့တိုင်းတစ်ပါးကိုကြည့်မယ်ဆိုရင်နိုင်ငံတစ်နိုင်ငံရဲ့လူဦးရေတဝက်လောက်ရှိတဲ့အမျိုးသမီးတွေကိုဖိနှိပ်မယ်၊ကျောင်းပေးမတက်ဘူး၊အလုပ်ပေးမလုပ်ဘူး၊ကိုယ့်ဘဝကိုဖန်တီးပိုင်ခွင့်မပေးဘူးဆိုရင်အဲ့ဒီလိုလူအဖွဲ့အစည်းမျိုးဟာရေရှည်မှဘယ်လိုမှတိုးတက်သင့်သလောက်တိုးတက်နိုင်မှာမဟုတ်ပါဘူး
။တမရဥပမာပြောကြားခဲ့သလိုကမ္ဘာထွန်းအမျိုးသမီးတွေရဲ့အခြေအနေကိုလေ့လာရမှာလူဦးရေတန်း90ကျော်နဲ့တဝက်ကျော်အမျိုးသမီးတွေဖြစ်တဲ့မြန်မာနိုင်ငံမှာရောအခြေအနေကဘယ်လိုရှိပါသလဲ။ Cherry Zahong ကတော့ချင်းအမျိုးသမီးအဖွဲ့အစည်းရဲ့အကြံပေးပုဂ္ဂိုလ်ဖြစ်ပါလေ။သူကမြို့သမီးများအရေးအသွေးမြင့်တင်ပေးခြင်းအပြင်နိုင်ငံအတွက်အကျိုးရှိမယ်ဆိုတဲ့ခေါင်းစည်းနဲ့ TEDx အင်အားလေးမှာပြောကြားခဲ့တဲ့မိကုံးမှာမိခိုသူလို့ယူဆခံရတဲ့အမျိုးသမီးတွေရဲ့အခြေအနေအကြောင်းပြောကြားချက်ကိုကောက်နှုတ်တင်ပြရင်းဒီသတင်းပတ်ရဲ့မြို့သမီးများကန္တာကိုနှီးကုံးချုပ်အပ်ပါတယ
်ကျမကစကိုင်းတိုင်းကလေးမြို့နယ်မင်းလှကြီးရွာမှာမွေးဖွားခဲ့တယ်ကျမရဲ့ရွာဟာဆိုလို့ရှိရင်အင်ချီ200ကျော်လောက်တော့ပဲရှိတယ်ကျမတို့ရွာမှာလူတွေကစိတ်ပြူရင်းလေရလုပ်ငန်းတွေနဲ့အသက်မွေးချောင်းနေကြတယ်ကျမငယ်ငယ်ကတည်းကကျမတွေ့ရှိခဲ့တဲ့အမျိုးသမီးတွေဟာဆိုလို့ရှိရင်မနဲ့မူးလင်းတာနဲ့မိသားစုရဲ့စာဝတ်နေရေးအတွက်ပြင်ဆင်နေကြတယ်ပြီးရင်သူတို့ရဲ့လေတော့ထဲကိုကမန်းကယံပြီးပြီးတော့မှတဏီကုံမူးပဲရွာနေပဲပူတဏီကုံအလုပ်လုပ်နေကြတယ်အိမ်အပြန်မှာချင်းတောင်းအပြင်းနဲ့ချင်းနေယူလာကြတယ်ညနေစာချက်ဖို့အတွက်ကျမတို့ယူရမှာခုနေချင်းချင်းလက်စမီမရှိသေးလို့ညနေရောက်လာတော့သူတို့တွေရဲ့အလုပ်ပြီးသွားသလားဆိုမပြီးသေးဘူး တောက်ချောက်အိမ်မှုကိစ္စတွေလူမှုရေးကိစ္စတွေဘာသာရေးကိစ္စတွေလုပ်နေကြတယ်ဆိုတော့အမျိုးသမီးတွေကမနေ့မိုးလင်းတာနဲ့ညနေအထိသူတို့ရဲ့အလုပ်လုပ်နေတဲ့အချိန်တိုင်းကိုတွက်ချင်းရင်အနည်းဆုံး14နာရီဖြစ်တယ်အဲဒီ14နာရီအလုပ်လုပ်နေရတဲ့အချိန်မှာသူတို့ဝင်ဝင်အပူရရှိသလားဆိုမရှိဘူးသူတို့ရဲ့လှုပ်အားခတွေကိုကျမတို့ထဲအတွက်ကြသလားဆိုရင်လည်းဘယ်သူမှထဲမတွက်ကြဘူးဒါကျမတို့ကျေးလက်တည်တာမှရှိနေတဲ့မျိုးသမီးတွေဖြစ်ပါတယ်ဒါအပြင်မှာကျမတို့ရဲ့ယဉ်ကျေးမှုအရာပဲဖြစ်ဖြစ် policy အရာပဲဖြစ်ဖြစ်ဒီအမျိုးသမီးတွေကိုကျမတို့မြှို့ခိုးသူလို့ကျမတို့သတ်မှတ်ထားကြတယ်ဒီလိုမြှို့ခိုးသူလို့သတ်မှတ်တဲ့အချိန်မှာနောက်ဆက်တွဲပြဿနာတွေကဖြစ်လာတယ်ဒါပါလဲဆိုလို့ရှိရင်အမျိုးသမီးတွေကပစ္စည်းဥစ္စာပိုင်ဆိုင်ခွင့်တွေဆုံးရှုံးကြတယ်လိုအပ်တဲ့စာရွက်စာတမ်းတွေသူတို့စီမှာမရှိတော့ဘူးအဲ့ဒီတော့အသက်မဝန်းကျောင်းတွေစတင်တော့မယ်စီးပွားရေးတွေလုပ်ငန်းတွေစတင်တော့မယ်ဆိုလို့ရှိရင်သူတို့မှာအခက်အခဲတွေနဲ့ကြုံနေရတယ်ဘာမှပဲဖြစ်ဖြစ်တခြားနေရာမှာချင်းငွေတောင်းလို့မရတော့ဘူးအဲ့တော့သူရဲ့စေးပွားရေးတုတ်တက်မှုဟာတနည်းတလားနဲ့ပိတ်ပင်ချင်းခံရတာဖြစ်ပါတယ်ကျမတို့နိုင်ငံဟာ80ရာခိုင်နှုန်းကျော်ကကြီးလက်ဒေသမှာနေကြတယ်ဆိုတာအားလုံးအသိဖြစ်ပါတယ်2014ရဲ့ဒကောင်စင်းရဲ့အရာလူရေ50တန်းကျော်ရှိတယ်ဆိုတာလည်းကျမတို့အသိဖြစ်တယ်အဲ့ဒီ50တန်းကျော်မှာမှ26တန်းကျော်ဟာအမျိုးသမီးတွေဖြစ်တယ်80ရာခိုင်နှုန်းကကျေးလက်ဒေသမှာနေရဆိုလို့ရှိရင်26တန်းရဲ့80ရာခိုင်နှုန်းက18တန်းကျော်ဖြစ်ပါတယ်ဆိုတော့ကျမတို့မြန်မာနိုင်ငံရဲ့အမျိုးသမီးလူထုက18တန်းကျော်ကကျေးလက်ဒေသမှာနေပြီးလေယာဉ်လုပ်ငန်းစိတ်ပြူရေးလုပ်ငန်းတွေကိုမြှခုနေကြတာဖြစ်တယ်တခုစဉ်းစားစရာကအဲ့လိုလေယာဉ်လုပ်ငန်းတွေစိတ်ပြူရေးလုပ်ငန်းတွေလုပ်နေရင်သူတို့ရဲ့ economic contribution ကိုကျမတို့ထည့်အတွက်ကြသလားကျမ data တွေလိုက်ရှာကြည့်တယ် online ပေါ်မှာရောစာလို့စေးပွားရေးဟို magazine တွေမှာရောကျမလိုက်ရှာကြည့်တယ်ရှာလို့မရအောင်ဒီ18တန်းကျော်လူအမျိုးသမီးထုရဲ့စေးပွားရေးကုန်ထုတ်မှုကိုကျမတို့အသိမှတ်မပြုဘူးအဲ့လိုဒီလူထုရဲ့လိုအပ်ချက်တွေစေးပွားရေး contribution တွေကိုကျမတို့ကထက်မတွက်လက်ချင်တာဖြစ်ကျမတို့နိုင်ငံရဲ့စေးပွားရေးစီမံကိန်းတွေလူမှုတုတ်တရေးစီမံကိန်းတွေအတွက်အနောက်နေဖြစ်စီတယ်လို့ကျမယူဆမိတယ
်ဒေါ်လာတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင်
ရန်ကုန်မြို့ကလမ်းမတွေပေါ်မှာဓာတ်လိုက်လို့တေဆုံးရတာမျိုးထပ်ပြီးမဖြစ်စေဖို့ဓာတ်ကြိုးတွေတန်းတဲ့စနစ်ကစပြီးပြောင်းပြစ်ဖို့လိုအပ်နေတာတွေကိုစင်ကာပူကဘီအန်နဲ့ကင်းရှင်းရေးဆိုင်ရာအင်ဂျင်နီယာဦးရင်းငင်းကပြောပြပေးမှာပါရန်ကုန်မြို့မှာရေမီးပြဿနာတွေပေါ်နေတာဟာ system စနစ်ပြည့်ရင်းမှုကြောင့်ဖြစ်တယ်လို့ဥပဒေထိန်းချုပ်မှုအားနည်းတာကြောင့်လို့ဦးရင်းငင်းကပြောပါတယ်
အရေးကြီးတာကတော့ system ရဲ့နောက်ပြီး law enforcement နှစ်ခုပေါ့အခုဗမာပြည်မှာဖြစ်ဖြစ်နေတာတော်တော်များများက system failure ကြောင့်ဖြစ်တာပေါ့ system failure ဆိုတာအကုန်လုံးမှာစနစ်တကျမရှိဘဲနဲ့အဆင်ပြေလို့ကောက်ကပ်ပြီးလုပ်လင်းလိုက်တဲ့ဟာတွေများတယ်အဲဒီ system ကအရင်တော့အင်္ဂလိပ်တွေလက်ထက်တော့ခြောက်ပေးခဲ့တဲ့ system ရှိတယ်အဲ့ဒါအင်္ဂလိပ်တွေလက်ထက်တုန်းကခြောက်ခဲ့တဲ့ system ကို parliament democracy စနစ်တော့ကျွန်တော်သိချာမသိလိုက်ဘူးပေါ့နော်သူတို့ block စတုံးတယ်လေပေါ့နောက်မြန်မာဆိုရှယ်လမ်းစဉ်ပေါ်ရင်တက်လာတဲ့ခါကျတော့အဲ့ system တွေအကုန်လုံးကိုသူတို့ကဆက်ပြီးတော့ keep မလုပ်ထားဘူးအဲ့တော့ improve မလုပ်တဲ့ခါကျတော့အဲ့ system တွေအကုန်လုံးပြတ်သွားတာပြတ်တဲ့ခါကျတော့ရန်ကုန်ကရေပေးတဲ့စနစ်ကိုမီးပေးတဲ့စနစ်ကို traffic manage လမ်းသွားတဲ့စနစ်ကိုအကုန်လုံးဘာမှစနစ်တကျမရှိတော့မှလည်းဟိုနောက်မှာအဆင်ပြေလို့ကောက်ပြီးဖောက်လိုက်ဒီနောက်မှာအဆင်ပြေလို့ကောက်လို့လာအဲ့လိုတွေဖြစ်နေအောင်မီးသွယ်တာကလည်း standard တွေ core practice တွေနဲ့တရားကြားနာနာစာရင်းစာညွှန်းတွေနဲ့လုံးမှသာလျင်စနစ်တကျအဆင်ပြေတဲ့မီးမပြတ်တဲ့လူတွေနဲ့အထီးကိုင်းရှာနာနေတဲ့မီးသွယ်တဲ့စနစ်တခုဖြစ်လာလိမ့်မယ်လို့ထင်ပါတယ်
ရက်စင်မီဥပဒေတွေချထားပေမဲ့မြန်မာနိုင်ငံကဥပဒေမှာစင်ကာပူလိုအများပြည်သူအန္တရာယ်ကင်းရေးကိုတည်တည်ချာချာဖော်ပြထားတာမျိုးမတွေ့ရဘူးလို့လည်းပြောပါတယ
်စင်ကာပူ electricity app မှာတော်တော်လေး down ဆုံးတယ်ပြဋ္ဌာန်းထားတာပေါ့လျှက်စစ်တွေ့လို့ရှိရင်ဘလို့ထုတ်တဲ့အခါမှာဘလို့လျှက်စစ်ကိုဟိုမသက်ဆိုင်တဲ့သူတွေမရောင်းရဘူးလို့မထုတ်ရဘူးလို့မတွေ့ရဘူးလို့လျှက်စစ်တွေ့တဲ့အခါမှာဘလူကပဲတွေ့ရမယ်လို့စသဖြင့်တော်တော်များများသူတို့ရေးထားပါတယ်အခုစင်ကာပူ electricity app မှာ public safety အတွက်ကိုတော်တော်များထည့်ပြီးရေးထားပါတယ် မြန်မာနိုင်ငံမှာလည်းပဲလျှက်စစ်ဥပဒေဆိုပြီးတော့2014ခုနှစ်အောက်တိုဘာလမှာ2014ခုနှစ်ဥပဒေအမှတ်44နဲ့လျှက်စစ်ဥပဒေထုတ်တယ်။ဒါနဲ့အဲလျှက်စစ်ဥပဒေကျွန်တော်ဖတ်ကြည့်တော့အများပြည်သူအနေကင်းနဲ့ပတ်သက်လို့ထိတာအတော့ကိုနဲပါတယ်။ကျွန်တော်တွေ့တာကအဲမှာပုံမှန်49မှာဘယ်သူမှလျှက်စစ်အနေကင်းခြင်းကြောင့်လက်မှတ်မရဘဲနဲ့လျှက်စစ်တပ်အားကိုထုတ်လွှတ်ခြင်းပုတ်လွှတ်ခြင်းဆက်သွယ်အသုံးပြုခြင်းမပြုရဆိုတာရယ်ပုံမှန်3ကငယ်မှာလျှက်စစ်တပ်အားကိုအနေကင်းစွာနဲ့ပုံမှန်ကျပြန့်စွာတုံ့နှံစီရန်ပြဋ္ဌာန်းထားတဲ့စံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်ဖို့ရယ်နောက်တစ်ခုကထုတ်ပြန်ထားသော new ပရီများစီမျက်စီကန်လှုပ်ထုတ်လုံနည်းများမှာဆိုပြီးအဲ့လိုနှစ်ခုပြဋ္ဌာန်းထားပါတယ်အဲ့ဒီပြဋ္ဌာန်းထားတဲ့စံချိန်စံညွှန်းဆိုတာဘာကိုညွှန်းတယ်လဲအဲ့တော့ထုတ်ပြန်ထားသော new brace စီမျက်စီကန်လှုပ်ထုတ်လုံလေးဆိုတာတကယ်ရှိနေပြီလားရှိလို့ရှိရင်အဲ့ဒီ new brace စီမျက်စီကန်နဲ့လှုပ်ထုတ်လုံလေးကဘာတွေလဲအဲ့ဒီလှုပ်ထုတ်လုံလေးစီမျက်စီကန် new brace ကတကယ်အသက်ဝင်တာတော့လုံတဲ့သူတွေကဘလောက်ထိသူတို့အဲ့ဒီကိုလိုက်နာပြီးတော့လုံနေတယ်လဲစာပြန်အဲ့ဒီအရာ law enforcement ပေါ့အဲ့ဒါတော်တော်များအရေးကြီးပါတယ်ဆင်းမမှာကြတော့ပြောလို့ရှိရင်တရားဥပဒေတော်တော်လေးစိုးမိုးတာပေါ့နော်တရားဥပဒေတော်တော်လေးစိုးမိုးတဲ့ခါကျတော့ဥပဒေအတိုင်းသူတို့လိုက်ပြီးတော့လုံကြတယ်တကယ်လို့ဥပဒေနဲ့အညီမလုံလို့ရှိရင်မလုံတဲ့သူကိုပြင်းပြထန်တာအရေးကြီးပဲအဲ့တော့မြန်မာပြည်မှာလည်းအဲ့လိုစံရင်းစံညွန့်နေတဲ့နေဥပဒေစီမျိုးစီကံလုံထုံနေရှိရင်ရှိနိုင်တယ်ဒါမှမဟုတ်အဲ့ဒါတွေကဘလောက်ထိအသက်ဝင်တယ်လဲတကယ်လိုက်နာလှုပ်ဆောင်ကြသလားပေါ့နော်အကယ်၍သာအဲ့လိုဥပဒေစီမျိုးစီကံနေရှိတယ်တကယ်လိုက်နာလှုပ်ဆောင်မှာဆိုလို့ရှိရင်ခုလောက်ဒီဆိုးဝါးဖြစ်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးကျွန်တော်ထင်တာကတော့ law enforcement ပေါ့ဥပဒေအသက်ဝင်မှုနောက်တော့ဥပဒေကိုလိုက်နာလှုပ်ဆောင်ကြမှုအဲ့ဒါကအရေးကြီးတယ်လို့ထင်ပါတယ
်စင်ကာပူကမိသွယ်မိပေးတဲ့စနစ်ကိုအမြင်ရှင်းပြီးအန္တရာယ်ခင်းအောင်ဘယ်လိုစီစဉ်ထားပါသလဲ
စင်ကာပူကတော့သူကအကုန်လုံးကိုမြေအောက်တကြိုးတွေလှုပ်ထားလိုက်တဲ့အခါကျတော့ဘာမှမရှိတော့ဘူးပေါ့။အဲ့တော့မြေအောက်တကြိုးတွေမှာသူဥပဒေအရတကြိုးအလုံးဒီ double insulated နှစ်ထပ်လျှက်ကရှိရမယ်။နောက်တစ်ခါ power cable တွေဆိုလို့ရှိရင်အဲ့ဥပဒေတွေမှာကိုဘလို power cable အမျိုးအစားတွေဖြစ်ရမယ်ဆိုပြီးတော့သတ်မှတ်ထားပါတယ်။နောက်တော့အဲ့ power cable တွေကိုလည်းပဲ cooperative သတ်မှတ်ထားတော်များတယ်။အဲ့ cooperative တွေနဲ့အညီအဲ့ power cable ကိုထိုးအောင်မယ်ပေါ့နော်အဲ့ကြိုးတွေကမြေကြီးအောက်မှာသွားနေတဲ့ခါကျတော့မိုးပေါ်မှာရှုပ်ပွားတော့မရှိတော့ဘူးပေါ့တိမ်ရင်းကိုကြိုးတစ်ချောင်းစီသွားတယ်သမထားနေရတယ
်ရန်ကုန်မြို့မှာတော့ညှက်တိုက်လို့ရှုပ်ပွားနေတဲ့ဓာတ်ကြိုးသွယ်တန်းတဲ့ပုံစံတွေကိုမြင်နေရတယ်လို့လမ်းမာတွေပေါ်မှာဓာတ်လိုက်လို့တေဆုံးရတာမျိုးတွေပါတွေ့နေရတာမို့အမြန်ဆုံးပြုပြင်ပြောင်းလဲတဲ့လို့ပြောပါတယ
်ဘဝရမှာကျတော့မိုးပေါ်ကနေပဲလှုပ်လိုက်တဲ့ခါကျတော့ဓာတ်တိုက်တိုင်းနဲ့ကနေပြီးတော့အိမ်တွေကိုဆွဲတယ်ဥပမာဆိုရပါစို့တက်ခန်းတက်ခန်းကျွန်တော်အနေနဲ့ပြေးပုံပါဆိုလို့ရှိရင်အထက်တစ်ထက်ကို6ခန်းနဲ့စုစုပေါင်း8ထပ်ဆိုတော့48ခန်း။48ခန်းကိုဒီတက်တိုင်တိုင်နဲ့ကနေပြီးတော့အကုန်လုံးဆွဲထားသလိုဖြစ်နေ။နောက်တိုက်တွေကလည်းကတ်နေခါကြတော့တိုင်နဲ့ကိုတိုက်ထဲနဲ့မဟုတ်တော့ဘူး။ဒီတိုက်လည်းဆွဲဟိုတိုက်လည်းဆွဲအဲ့လိုဖြစ်နေခါကြတော့ကျိုးတွေကတော်တော်ကြီးကိုရှုပ်ပွားတော့လေ။အဲ့ဒီတိုက်တိုင်နဲ့ကနေဆွဲတဲ့စနစ်ကနေပြီးတော့ဒါနဲ့ပို့ပြီးတော့ကောင်းအောင်ဘယ်လိုလုပ်မလဲဆိုတာပြန်ပြီးတော့ဟို analyze လုပ်မယ်။နောက်ပြီးတော့ evaluate လုပ်မယ်။နောက်ဒီနဲ့ပို့ပြီးတော့ကောင်းတဲ့စနစ်တစ်ခုနဲ့စားထုတ်ပြီးတော့သုံးဖို့လုံမယ်လို့တင်ပါတယ်။ခုလောလောဆယ်တရိုင်းနဲ့ကနေပြီးတိုက်တစ်ခုလုံးကိုစုပြုံဆွဲထားတာကတော့တော်တော်အနေများပါတယ်။ဓာတ်တန်းကနေဆွဲတဲ့ဓာတ်ကြိုးတွေကလည်းပဲနေပိုးလိုက်မိုးရွာလိုက်ရာသီဥတုတန်းကိုခံရတယ်။ခံရတဲ့ခါကျတော့အဲ့ဓာတ်ကြိုးတွေကလည်းဘလော့ပစ္စည်းတွေမှလည်းဘလူးမမသိဘူး။နောက်ပြီးတော့ maintenance လည်းမရှိဘူး။ဟောအကုန်လုံးရောတဲ့ခါကျတော့ခါလေဓာတ်ကြိုးပေါက်တဲ့ခါမှာဝန်ထမ်းကြီးတွေနဲ့သွားပြီးထိတဲ့ခါမှာလွန်အမတန်အနေများပါတယ်။ဘာလို့လဲဆိုတော့ဝန်ထမ်းကြီးကလည်းပဲတန်နဲ့လှုပ်ထားတဲ့ခါကျတော့တကြိုးလိုပေါ့နော်တတုနဲ့လှုပ်ထားတဲ့ခါကျတော့အဲ့ပောက်ပြဲနေတဲ့တကြိုးနဲ့အဲ့ဝန်ထမ်းကြီးနဲ့တွားပြီးတော့ထီလို့ရှိရင်ဓာတ်လိုက်နိုင်တဲ့အနေပို့လို့များတယ်ပေါ့ဘာလို့ဝန်ထမ်းကြီးကတတ်တိုင်းနဲ့ဆက်တတ်တိုင်းကတန်းနဲ့လှုပ်ဆိုတော့ဓာတ်လိုက်နိုင်မှုအခြေအနေပို့လို့များတယ်ပေါ့ဗျာ service ကိုပောက်မယ်ဆိုလို့ရှိရင်ဆိုတော့အဲ့ဒီစနစ်ကိုပြန်ပြီးတော့သူတို့ဒေရှာ evaluate လုပ်ပြီးတော့ပို့ပြီးကောင်းတဲ့စနစ်တခုနဲ့အစားထိုးဖို့လိုမယ်လို့ယူဆပါတယ
်တွေ့တန်းထားတဲ့ဓာတ်ကြိုးတွေအတွက်တစုံတစ်ခုချို့ယွင်းတဲ့အခါအလိုအလျောက်ဖြတ်တောက်ပေးတဲ့ကြိုတင်ကာကွယ်တဲ့စနစ်ကမလွဲမသွေရှိဖို့လိုအပ်ပါတယ်
ဒီလိုရှော့ဖြစ်နေတာတော့ဘာဖြစ်လို့ breaker မကြောက်နဲ့ train line အထိအဆင့်အထိရောက်တယ်လဲဆိုတော့ကျွန်တော်နားမလည်ပါဘူး။နိုင်ငံဆိုလို့ရှိရင်သူ preventive system ရှိအောင်လို့ဘယ်ကျိုးပဲဖြစ်ဖြစ်ဘယ် line ပဲဖြစ်ဖြစ်ရှော့ဖြစ်တယ်ဆိုလို့ရှိရင် breaker ကျပြီးတော့အဲ့ line မှာရှိတဲ့လျှက်စစ်တပ်ကပြတ်တောက်သွားမယ်။ဆက်ပြီးတော့စီးနေလို့မဖြစ်ဘူး။အဲ့စနဲ့ရှိကိုရှိနေရမယ်။ကျိုးပြတ်ကြတာနဲ့တောင်းမလို့ရှိရင်အဲ့ကျိုးကပောက်ပြီးတော့တခြားတနေရာရောက်နေတဲ့တိုင်အောင်ဆိုတော့ breaker မကြပဲနဲ့ဘာလို့ထားလိုက်ရတယ်လဲဆိုတော့ကျွန်တော်တော့ကိုနားမလည်ပါဘူး American အဟုတ်စရာကောင်းပါတယ်အထူးသဖြင့်ဘိုအားမြင့်တဲ့ line တွေပါပါနော်မာဒါ line တွေက230နှစ်သိန်း3000ရှိတယ်အဲ့230ကနေပြီးတော့မြူရဲကိုဝင်လာတဲ့ခါတော့ဘိုအား6000 6000အဲ့ရနေမှာ 33kb ဒီရက်ကွက်တွေရောက်လာတဲ့ခါကျတော့ 11kb ဘိုအား3000ရှိတယ်အဲ့ရနေမှာ230ဘိုးကိုရောက်အောင်လို့စင်းစစ် transformer တွေနဲ့ခြောက်ပြီးတော့သုံးပါပါနော်အဲ့ဒီစနစ်မှာ 11kb line ကိုရောက်တဲ့အစ်စ်မှာကိုကအဲ့ breaker ချတဲ့စနစ်ကိုလုတ်ပေးထားအောင်ဒါဆိုလို့ရှိရင်တက်လေတဲ့အနေနဲ့မရှိဘဲနဲ့စနစ်ကြတဲ့စနစ်ဖြစ်သွားလိမ့်မယ်လို့ကျွန်တော်တင်ပါတယ်
engineer ဦးရင်ညီမနောက်တစ်ပတ်မှာတော့ဓာတ်လိုက်တဲ့အန်ဒီဘယ်လိုကာကွယ်ရမလဲဆိုတာကိုပြောပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တိတ်ပန်တဲ့ဤပညာကဏ္ဍကိုဒေါက်ခင်မြတ်သက်ကတင်ဆက်ခဲ့တာပါရှင်စနေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
တူရကီနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုဆက်ပြီးဖိနှိပ်ထားဆဲဖြစ်ပါတယ်။တိတ်မကြသေးခင်ကပဲအတိုက်ခံသတင်းစာကြီးကမ်ဟူရီယတ်ရဲ့အက်ဒီတာချုပ်ခန်တန်တာနဲ့အဲ့ဒီသတင်းစာတိုက်ရဲ့အန်ကာရာမြို့ကဌာနချုပ်အကြီးအကဲအာဒမ်ဂူတို့နှစ်ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်ဒဏ်အပြစ်ပေးခဲ့ပါတယ်။သူတို့နှစ်ယောက်ပေါ်တူရကီတရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ချက်ပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကစိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပြီးဒီမိုကရေစီနှိကျလွတ်လပ်တဲ့တိုင်ဝမ်အတွက်အထူးအရေးကြီးဆုံးလိုအပ်ချက်တစ်ခုဖြစ်တဲ့အမိခိုကင်းပြီးလွတ်လပ်တဲ့သတင်းမီဒီယာဖြစ်ပေါ်လာအောင်တူရကီအာဏာပိုင်တွေကပံ့ပိုးပေးဖို့ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲတူရကီရဲ့လွတ်လပ်သောဆက်သွယ်ရေးမီဒီယာကွန်ရက်ကထုတ်ပြန်တဲ့2016ခုနှစ်ပထမ3လပတ်အစီရင်ခံစာမှာသတင်းတောက်28ယောက်နဲ့ထုတ်ဝေသူ10ယောက်တို့ကိုလက်တလောဖမ်းဆီးထားတာနဲ့တစ်ချိန်တည်းမှာပဲသတင်းနဲ့ပုံနှိပ်လုပ်ငန်းအဖွဲ့ဝင်ပေါင်း184ယောက်တို့ဟာလည်းအလုပ်ဖြုတ်ပစ်တာဒါမှမဟုတ်အလုပ်ထွက်ဖို့ဖိအားပေးတာခံခဲ့ရကြောင်းဖော်ပြထားပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကြီးကလည်းသူတို့ရဲ့2016ခုနှစ်လွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ဆိုင်ရာအစီရင်ခံစာမှာတူရကီနိုင်ငံကိုစာနယ်ဇင်းလွတ်လပ်ခွင့်မရှိတဲ့တိုင်းပြည်စီးရဲမှမကြသေးခင်ကပဲထည့်သွင်းခဲ့ပါတယ်။တူရကီရဲ့အဆင့်ကို6မှတ်တိုးလိုက်တာကလည်းတဖြည်းဖြည်းဆိုးဝါးလာတဲ့လမ်းကိုဥတီနေကြောင်းသိသာစေပါတယ်။တူရကီနိုင်ငံအနေနဲ့ကိုယ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကချမှတ်ထားတဲ့တရားမျှတမှုလွတ်လပ်တဲ့တရားစီရင်ရေးနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတာတွေအပါအဝင်ဒီမိုကရေစီအခြေခံမူတွေအတိုင်းလိုက်နာဆောင်ရွက်သွားဖို့တူရကီနိုင်ငံရဲ့မိတ်ဆွေအနေနဲ့ရောနေတိုးတပ်ဖွဲ့ရဲ့မဟာမိတ်အနေနဲ့ပါထပ်မံတိုက်တွန်းလိုပါတယ်လို့မစ္စတာကာဘီကပြောသွားခဲ့ပါတယ်ရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီး Vivo ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နဲ့ခင်းအစီအစဉ်အတွက်သတင်းအကြီးချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မြတ်သက်ကပြောပြမှာပါရှင်။
American နိုင်ငံကြီးဌာနပဋိပက္ခနဲ့တည်ငြိမ်ရေးလုပ်ငန်းများဆိုင်ရာလက်တော်နိုင်ငံခြားရေးဝန်ကြီး David Robinson ဟာဂျူလ22ရက်နေ့ကနေ25ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဒီခေတ်ဆင်တွင်မြန်မာနိုင်ငံဆိုင်ရာ American သမ္မတကြီး Scott Marshall နဲ့တူမွန်နဲ့ကင်းပြည်နယ်တွေကိုသွားရောက်ပြီးဒေသခံအစိုးရအရာရှိတွေလူမှုလူအဖွဲ့အစည်းတာဝန်ရှိသူတွေနဲ့ဒေသရင်းတည်ငြိမ်ရေးဆိုင်ရာစိန်ခေါ်မှုတွေတိုင်းဒေသချင်းချင်းကြားတင်းမာမှုတွေရောပါစေဖို့နီးလန်းတွေကိုဆွေးနွေးကြမှာပါ။ရန်ကုန်မှာတော့မတူညီတဲ့လူမှုတိုင်းဝမ်တွေကြားပဋိပက္ခတွေဖြစ်လာတဲ့အကြောင်းရင်းတွေကိုအပြေရှာနိုင်ရေးအတွက်အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့အကြံပေးဆွေးနွေးမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံကအင်ဒိုနီးရှားနိုင်ငံနဲ့ဆက်ဖက်ဆိုင်ရာအဆက်ဆံတွေပြုလုပ်မယ့်အစီအစဉ်ကြောင့်နှစ်နိုင်ငံကြားဆက်ဆံရေးမှာချက်ချင်းလည်ရင်ပြောင်းလဲလာမယ့်အလားအလာတော့မရှိဘူးလို့အကဲခတ်တွေကသုံးသပ်ပါတယ်။ဒါပေမဲ့လည်းရေရှည်မှာတော့တောင်တရုတ်ပင်လယ်နယ်နိမိတ်နယ်မြေတော်များများပိုင်ဆိုင်ကြောင်းပြောဆိုထားတာကိုအင်ဒိုနီးရှားနိုင်ငံစီကနေထောက်ခံမှုရအောင်ကြိုးပမ်းကောင်းကြိုးပမ်းလာနိုင်တယ်လို့ခန့်မှန်းကြပါတယ်။စီးရီးယားနိုင်ငံတောင်ပိုင်းမှာအမေရိကန်ကကြောတောင်နောက်ခံပေးထားတဲ့အတိုက်ခံလက်နက်ကင်အဖွဲ့တွေကိုရုရှားကနေဘုံကျဲတိုက်ခိုက်ခဲ့တာဟာပြဿနာဖြစ်စေမဲ့လို့ရလို့အမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာကပြောပြီးရုရှားကိုအပြစ်ဒဏ်ဝေဖန်လိုက်ပါတယ်။ရုရှားနိုင်ငံရဲ့ပြေးခုံပြစ်အတင်းဟာဩဂုတ်လကျရင်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာကျင်းပမယ့်နွေရာသီအိုလံပစ်အားကစားပွဲတွေမှာပါဝင်ရှင်ပြိုင်ခွင့်အပိတ်ပင်ခံလိုက်ရပါတယ
်။ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုတင်ပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါအင်ဂျင်နီယာကတော့ဂျိုနာဂမ်မင်းစ်ဖြစ်ပါတယ်စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့ VOA အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါရှင်ကျမအင်ဂျင်နီယာအားလုံးရှင်လန်းချမ်းမြေ့ကြပါစေ
Thank you. This program has come to you from the Voice of America, Washington.